Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်မတ်လ5ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ဆီယနာသိန်းစန့်ကျင်တဲ့ဆန္ဒပြပွဲတွေရန်ကုန်ပအဝင်နိုင်ငံတော်ဝန်ဒီနေ့ဆက်လက်ဖြစ်ပွားနေတာမှာမန္တလေးမှာတော့ဒီနေ့စစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရဲကြီးနေသူပြည်သူတို့တေဆုံးခဲ့ပါဗျ။စိတ်ပြီးတ
ော့ဖမ်းခံမှာဆိုလို့ပေါ့နော်။သူ့အတိုင်းသွားပြီးစေလို့အဲ့လိုမျိုးကျွန်တော်လမ်းပြောနေလို့ဖြစ်တယ်ဟိုဘက်တောက်မှာ။အားကြီးတိုင်းနဲ့တုံးချက်ပြစ်လိုက်တာ။ပြစ်လိုက်နေတစ်ချက်တည်းလဲတော့ကျွန်တော်လည်းဖိုင်အောင်ပြောသွား
မန္တလေးမြို့ကမျက်မြင်တွေ့ရှိသူတို့ပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုမချာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်တကပီခဲ့တဲ့ February မတ်လ3ရက်နေ့ကဆန္ဒပြပွဲအတွင်းတည်ဆုံသွားသူတွေရဲ့နိုင်ရေးခန္ဓာတွေကိုဒီကနေ့မှာပြုလုပ်ခဲ့တဲ့အကြောင်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ကိုတရားရုံးထုတ်တာတွေအပြင်နောက်ထပ်အမှုဆွဲတင်တာတွေလှုပ်လိုက်တဲ့အကြောင်းအပါအဝင် CRPH ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီရဲ့ကြေညာချက်နဲ့သတင်းသမားတွေဖမ်းဆီးခံရတဲ့အခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ပြည်ခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်ဖြိုခွင်းမှုကြောင့်ဆန္ဒပြသူအများအပြားတိတ်ဆုံးခဲ့ရတဲ့ရန်ကုန်မှာရောတခြားမြို့တွေမှာပါဒီကနေ့လဲဆန္ဒပြပွဲတွေအရှိန်မပြတ်ဆက်ဖြစ်နေပြီးရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကလည်းပိုးပြီးတော့အင်အားသုံးဖြိုခွင်းလာနေပါတယ်။ဒီကနေ့ရန်ကုန်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်တာတွေရှိပေမဲ့ထိခိုက်ဒဏ်ရာရတာတည်ဆုံးတာတော့လောလောဆယ်မကြသေးပါဘူး။မန္တလေးမှာတော့အင်ဂျင်နီယာတပိတ်စစ်ကြောင်းကိုဖြိုခွဲဖို့လာတဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်လမ်းမေကရက်ကြီးနေသူတယောက်ကြီးထိပ်ပြီးတည်ဆုံသွားတယ်လို့မျက်မြင်တွေ့သူတွေက POA ကိုပြောပါတယ်။လူတောင်းချီပဝင်းတဲ့တပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရက်တပ်ဖွဲ့တွေရောက်မလာခင်အများလူစုခွဲလိုက်တဲ့အတွက်ထိတ်တိတ်တွေ့ဆုံတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းတပိတ်စခန်းအနေဝင်ချင်းကနေအိမ်တွေကိုတုံချုံရီတပ်ဖွဲ့တွေကတနက်တွေနဲ့ပြစ်ပြီးတော့အိမ်ထဲထိဝင်ဖမ်းတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အပေါ်နိုင်ငံတကာကပြစ်တင်ဝင်ဖမ်းနေကြပြီးအမေရိကန်ကတော့မြန်မာနိုင်ငံကာကွယ်ရေးပြည်ထောင်ရေးဌာနတွေအပြင်စစ်တပ်စီးပွားရေးလုပ်ငန်းတွေကိုပါမနေ့ကတန်ခါအရေးယူမှုချမှတ်ခဲ့ပါတယ်။ဒီအချိန်မှာပဲစစ်တပ်ကအုပ်ချုပ်နေတာကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေပို့ပြီးတော့ပါဝင်လာနေတာမှာဒီကနေ့ဂျနီဗာတာဝန်ထမ်းတူလည်းထပ်ပါလာပါတယ်။မတ်လ၄ရက်နေ့မှာတော့အမေရိကန်ပြည်ထောင်စု Washington DC ကမြန်မာတိုင်းရင်းဝန်ထမ်း၅ဦးနဲ့ဂျာမနီနိုင်ငံဘာလင်မြို့ကမြန်မာတိုင်းရင်းဝန်ထမ်း၁ဦးပူးပေါင်းပါဝင်ခဲ့တာပါ။အခုလို CDM မှာပူးပေါင်းရတာဟာနိုင်ငံသား၁ဦးအနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာဖြစ်ပြီးအလုတ်ကနှုတ်ထွက်တာမဟုတ်ဘူးလို့လည်းသူရဲ့ Facebook စာမျက်နှာမှာအတိအကျဖော်ပြထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကလည်းမြမအရေးနဲ့ပတ်သက်လို့ဒီကနေ့တောက်ကြနေမှာတကပိတ်ဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအပေါ်ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းနေတာကြောင့်လူပေါင်း49ဦးထက်မနည်းတေဆုံးခဲ့ရတဲ့လူရဲတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်ဆိုင်ဒါကဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖိုးချုပ်ငူကြီးစိုးဝင်းကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။တမကြီးဗရာနဲ့ဒုတိယပေါ်ချုပ်မူကြီးဆိုဝင်တို့မတ်လ5ရက်နေ့ဒီကနေ့မှာတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအဲ့ဒီလိုတိုက်တွန်းလိုက်တာဖြစ်ကြောင်းရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့တာပါ။နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကောင်ဆောင်တွေအပါအဝင်ဖန်စီထားသူအလုံးပြန်လုပ်ပေးဖို့ထပ်ပြီးတော့ဖန်စီတာတွေမလုပ်ဖို့ဆက်သွယ်ရေးတွေဖျက်တောက်တာမျိုးဆက်မလုပ်ဖို့နဲ့ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရကိုအာဏာပြန်လည်အာဏင်ဖို့တမကြီးဗိုက်တာကတိုက်တွန်းတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။စစ်အာဏာသိမ်းမှုအပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေကိုရောနိုင်ငံတကာရဲ့ဖယ်ချင်မှုကြောင့်နိုင်ငံစီးပွားရေးထိခိုက်လာနိုင်တာကိုလည်းတအမတ်ကြီးကတယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအထူးအလေးပေးပြောကြားခဲ့ပြီးတော့မြန်မာစစ်တပ်အနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကနေနောက်ပြန်လဲဖို့လည်းတအမတ်ကြီးကတိုက်တွန်းခဲ့တယ်လို့အမေရိကန်တန်ယုံရဲ့မတ်လ5ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖန်စီတဲ့နိုင်ငံခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နိုင်ငံကအဝင်ထိုင်ကိုချမ်းမာရေးအခြေအနေကြောင့်အာမခံနဲ့ပြန်လုပ်ဖေးဖို့သူရဲ့အကျိုးဆောင်ရှင်တွေကတက္ကိနခရိုင်တရားရုံးမှာဥတိုက်လျှောက်ထားခဲ့ပါတယ်
။ဝီချက်နဲ့သွားလာနေရတဲ့အကြောင်းဒီအိတ်လင်အတက်ချူရတဲ့ယောဂရှိတဲ့အတွက်ကြောင့်အောက်ဆီဂျင်မပြတ်ပေးသွင်းနေရတဲ့အကြောင်းတွေးတို့ယောဂစီးကြိုယောဂနှလုံးကြီးယောဂတိုက်ရိုက်ဟော်မုန်းအားနည်းယောဂစီးကြိတ်ကြီးယောဂအဲ့ဒီလိုမျိုးယောဂါရီဝေဒနာတွေခံစားနေရတဲ့အတွက်ကြောင့်ကျန်းမာရေးကုသမှုကိုဆင်ဆက်မပြတ်ခံနေရခြင်းတဲ့အတွက်ကြောင့်လေကုတ်ခွန်တဲ့ရကျွန်တော်တို့ကယုံတော့မှဘဘအတွက်အမခံလျှောက်ထားပါတယ်ရှင့်
ဖေဖော်ဝါရီလတရနေ့မှာမြန်မာစစ်တပ်ကအာဏာရယူပြီးတော့သမရဝင်းမြင့်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဦးဝင်းထိန်ပါဝင်NLD ပါတီကောင်ဆောင်အတော်များများကိုဖမ်းဆီးထားတာပါဦးဝင်းထိန်ရဲ့စိုးရင်ကြားကြမ်းမာရေးအခြေအနေကိုတရားရုံးကထက်သွင်းစစ်ဆေးပေးဖို့ရှေ့နေတော်မင်းဆိုးကမျှော်လင့်နေပါတယ် အခုချိန်ထိတော့ဝင်ထိန်ကိုဖမ်းပြမှုနဲ့ဆွဲဆိုထားမှတေချာမသိရသေးတဲ့အပြင်ရှေ့နေရှိရနေလဲတွေ့ခွင့်မရသေးပါဘူးဖမ်းဆီးထိုင်တဲ့ခန္ဓာသူတိုင်းရှေ့နေနဲ့တွေ့ခွင့်ရသင့်တာကြောင့်ဦးဝင်းထိန်နဲ့တွေ့ခွင့်ပြုဖို့တောင်းဆိုထားတယ်လို့လဲတော်မင်းမင်းဆိုကပြောပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်တပ်လက်အောက်ကရုပ်သံသတင်းဌာနငါးခုကိုအဖာဘက်ကုမ္ပဏီရဲ့ယူကျူဘ်ကနေဖယ်ရှားလိုက်ပါတယ်။ယူကျူဘ်ကိုအသုံးပြုရတဲ့ပတ်သက်တဲ့ပြဋ္ဌာန်းထားချက်တွေတက်ဆိုင်ရာဥပဒေတွေအရဗီဒီယိုအတော်များများနဲ့ရုပ်သံလိုင်းတွေကိုဖယ်ရှားခဲ့တာဖြစ်တယ်လို့ယူကျူဘ်ပြောခွင့်ရသူကရိုက်တာစ်သတင်းဌာနရဲ့မေးမြန်းချက်ကိုဖြေကြားခဲ့ ဒီကနေ့ရန်ကုန်ဆန္ဒပြောပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခဲ့တယ်။ဒီကနေ့ရန်ကုန်ဆန္ဒပြောပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခဲ့တယ်လို့မြန်မာနိုင်ငံသားဝါမှာလူ36ယောက်ထက်မနည်းတေဆုံးခဲ့ရပြီတဲ့နောက် YouTube ပြန်ဆောင်ရွက်ချက်တွေထွက်ပေါ်လာလာလဲဖြစ်ပါတယ်။Facebook ကလည်း MRTV ကိုဖက်ပြိုင်လာမှာပြစ်ခဲ့တယ်လို့မြန်ဝတီရုပ်တံကတော့2018ခုနှစ်မှာစစ်ဘက်အကြီးအကဲပို့ချုပ်မှုကြီးမင်းအောင်လာရဲ့ Facebook နဲ့တပြိုင်တည်းဖြုတ်ချပြစ်ခဲ့ပါတယ်။ဒါစင်နဲ့ချီတဲ့တခြားတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတို့ရဲ့အကောင့်တွေကိုလည်း Facebook ကပိတ်ပစ်နေတာပါ။အခြားလူမှုကွန်ရက်ကုမ္ပဏီတွေကလည်းမြန်မာစစ်တပ်ရဲ့ရေးသားဖော်ပြချက်တွေနဲ့မုံစကားဖြန့်ဝေမှုအပြင်သတင်းတုသတင်းမှားတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးစားနေပါတယ်။စစ်သားနဲ့ရဲတွေက TikTok လူမှုဆန္ဒနာကနေဆန္ဒပြတဲ့တွေကိုချိန်ချောက်ပြောဆိုနေတယ်လို့ရိုက်တာသတင်းကကြတာပြင်းနေမှာဖော်ပြခဲ့ပါတယ်။ ကမ္ဘာတော်ဟာရေဆွမ်းတသိရှင်အမျိုးသမီးတွေနဲ့အဖွဲ့တချို့ကိုရွေးချယ်ပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကစုရေးပေးအပ်နေတာမှာဒီနေ့မှာတော့ကမ္ဘာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့အတူမြန်မာနိုင်ငံကမှာဖြစ်ဖြစ်အောင်ဆူရရှိပါတယ်။ဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့တရားမျှတမှုရရှိရေးကြိုးပမ်းနေတဲ့မှာဖြစ်ဖြစ်အောင်ဟာမြန်မာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုအားပေးလု ာ2015ခုနှစ်ကပါဝင်ခဲ့ပါတယ်။တိစုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်လက်ရှိပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဖွဲ့ဝင်နဲ့ခိတနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အမျိုးသမီးတွေအပေါ်အကြံဖက်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥပဒေတွေပေါ်ပေါလာဖို့ကချင်ပြည်နယ်ထဲမှာစစ်ပွဲတွေရပ်ဆဲရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်းသူမမေစပယ်ဖြူနဲ့ပဋိပက္ခဒေတာကအမျိုးသမီးနဲ့ကလေးငယ်အရေးဆောင်ရွက်ပေးနေတဲ့ကရင်တိုင်းရင်းသူနှော်ကညောဖော်လို့လည်းရရှိခဲ့ပူပါတယ်။မတ်လ10ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်ကျင်းပမဲ့စုပေအပွဲအခမ်းအနားမှာသမ္မတကရောဂျိလ်ဘိုင်ဒန်လည်းမိန့်ခွန်းပြောကြားမှာပါ။ဒီနေ့အတွက်နိုင်ငံတကာအမျိုးသမီးရဲစွမ်းတပ်သိရှင်စုကိုကမ္ဘာတခြားနိုင်ငံတချို့ကအမျိုးသမီးတဦးချင်းစီကိုရောအဖွဲ့အစည်းအဖြစ်နဲ့ပါပေးအပ်သွားမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါကြောင့်အွန်လိုင်းကနေပဲအခမ်းအနားကိုကျင်းပမှာဖြစ်ပြီးစုရရှိသူတွေကိုရင်ကိုကြလာရောက်လက်ခံရယူနိုင်မှာတော့မဟုတ်ပါဘူ
း။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 1553တုံည5.25 kHz 1783တုံည5.32 kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကောက်ကြနေညာပိုင်း VOA American စံရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကနေအသက်ဆုံးရှုံးနေရတာအတွက်ကမ္ဘာ့ကျက်ချီနီအဖွဲ့ကြီးတစ်ခုကအထူးဝန်ထမ်းမိကြောင်ပြောလိုက်ပြီးကျက်ချီနီနဲ့ဂျမိုင်းလူသားတွေကိုချက်ချင်းကာကွယ်ပေးဖို့တိုက်တွန်းလိုက်ပါတယ်။IFRC လို့သူကခေါ်တဲ့နိုင်ငံတကာကျက်ချီနီနဲ့လာကျန်းနီအဖွဲ့အာရှနဲ့ပစိဖိတ်ဒေတာညွှန်ကြားမှုအလက်ဇန်ဒားမက်ထရူးကမကြာခင်ရပ်ပိုင်းတွေတဲ့အကြမ်းဖက်ဖြစ်ခဲ့မှုတွေကြားမှာကျက်ချီနီစေတနာဝန်ထမ်းတွေပါဒဏ်ရာတွေရမှားခင်ဖမ်းခံခဲ့ရတဲ့အထိပြင်းပြင်းထန်ထန်ဖြစ်ခဲ့တာကိုမြန်မာကျက်ချီနီအဖွဲ့ကအတည်ပြုပေးထားတယ်လို့ဆိုပါတယ်။ကျက်ချီနီကားတွေလည်းဖြတ်စည်းခံခဲ့ရတယ်လို့ဒီ IFRC ညွှန်ကြားမှုမက်ထရူးကစက်ပြောပါတယ်။တကယ်နေနေမှုတွေတဲ့ တရားရရတဲ့သူတွေကိုရှေးဦးသူနာပြည်သူပေးခဲ့တဲ့မြန်မာချက်ချင်းဤစေတနာဝန်ထမ်းတွေတာဝန်ကျနေကြမှာအခုလိုထိခိုက်တဲ့ရခဲ့တာအတွက်ကြီးကျုံးမရဝန်နေမိတယ်လို့ညွှန်ကြားမှုမှတ်သူကဆိုပါတယ်လူသားချင်းစာနာမှုဘယ်ဘက်မှမပါပဲကြားနေမှုနိုင်ငံရေးပါတီတွေနဲ့မပတ်သက်မှုစတဲ့အခြေခံစံနှုန်းတွေနဲ့လူအသက်တွေကယ်တင်ရေးစေတနာဝန်ထမ်းနေသူတွေကိုပါအခုလိုပြစ်မှတ်ထားတိုက်ခိုက်တာမျိုးက လုံးဝမလုံအပ်ပါလို့ထောက်ပြလိုက်ပါတယ်မြန်မာနိုင်ငံချက်ချင်းဒီတင်ကစေတနာဝန်ထမ်းပေါင်း1500ကျော်နဲ့အရေးပေါ်လူနာတင်ရင်ပေါင်း130ကျော်ဟာအခုမြန်မာနိုင်ငံတစ်ဖွဲမှာအကြီးမားဆုံးရှေးဦးသူနာပြည်သူမှုနဲ့လူနာတင်ပို့မှုတွေကတစ်ခုအဖြစ်ကြိုးပမ်းလှူဆောင်ပေးနေကြပါတယ်အခုချိန်ထိဆိုရင်မြန်မာနိုင်ငံချက်ချင်းဒီဖွဲ့ကကူညီပေးခဲ့သူပေါင်း1000ကျော်ရှိပြီလို့လဲ IFRC ရဲ့ဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံနဲ့ဆက်ရနာသိမ်းဆက်ညင်ဆန္ဒပြမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတာကြောင့်အိန္ဒိယချင်းအိန္ဒိယဘက်ကိုထွက်ပြေးသူတိုးလာနေပါတယ်အခုလိုထွက်ပြေးသူတွေထဲမှာစစ်ဘက်အုပ်ချုပ်ရေးကောင်စီကဆန္ဒပြပွဲတွေကိုနှိမ်နင်းခိုင်းတာကိုမနာခံနိုင်တော့လို့ပါလို့ပြောလာတဲ့ရဲတပ်ဖွဲ့ဝင်တွေလည်းပါတယ ည့်ခြေခန့်ပြုခွဲမှုတွေကိုလည်းတိုးလှုပ်လာခဲ့ပါတယ်။ကြီးခဲ့တဲ့ဗိုလ်ထုတ်တရထဲမှာအနည်းဆုံး38ယောက်သေခဲ့ရပြီလို့ကုလသမဂ္ဂကထုတ်ပြောထားပါတယ်။အိန္ဒိယရဲတွေကလည်းမိုင်ပေါင်း1000ကျော်နေဆက်ထိထားတဲ့အိန္ဒိယဘက်အရှေ့မြောက်နေဆက်ရှိမီဇိုရန်ပြည်နယ်ကိုမြန်မာဘက်ကရဲ3ဦးပါဝင်လူ9ဦးမနေ့ကပဲထွက်ပြေးလာတယ်လို့ပြောပါတယ်။ဟိန္ဒူနေစဉ်သတင်းစင်မှာလည်းမနေ့ကအထိထွက်ပြေးလာသူပေါင်းအနည်းဆုံးအယောက်20ရှိသွားပြီးဒေသခံတွေအပြောအယဆိုရင်ချန်ဖိုင်းနဲ့ရှာဟစ်ခရိုင်တွေကိုရောက်လာတာကလူပေါင်း90လောက်ထိရှိနိုင်တယ်လို့ကိုးကားဖော်ပြထားပါတယ်ခင်ဗျာ။အီရတ်ကအမေရိကန်လေကြောင်းအခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တာအတွက်အမေရိကန်အနေနဲ့လူအပ်ရင်လက်ထုတ်ပြန်ဖို့နောက်တွန်းနေမှာမဟုတ်ဘူးလို့အမေရိကန်ရာရှိတွေကသတိပေးလိုက်ပါတယ်။အီရတ်နိုင်ငံနောက်ပိုင်းအန်ဖာပြည်နယ်ရှိ LRSS စခန်းကအမေရိကန်နဲ့မဟာမိတ်တပ်သားတွေကိုတိုက်ခိုက်ရေးသမားတွေကဗိုလ်ထုနဲ့မှာဖြစ်ခဲ့တဲ့ဒုံးကျည်10လုံးအနည်းဆုံးစခန်းထဲကိုကျခဲ့တယ်လို့အမေရိကန်ကာကွယ်ရာရှိတွေကဆိုပါတယ်။ဒီတိုက်ခိုက်ခံရမှုကနေအကာအကွယ်ယူနေရင်းအမေရိကန်ရပ်သားကန်ထရိုက်တာဝန်ထမ်းတူနှလုံးဖောက်ပြီးတေခဲ့ရတယ်လို့လည်းဒီရာရှိတွေကဆိုပါတယ်။အမေရိကန်ပက်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကအီရတ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဒီတိုက်ခိုက်ခံရမှုပေါ်စုံစမ်းစစ်ဆေးနေပြီးဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့စောလွန်နေသေးတယ်လို့ဗိုလ်ထုကသတင်းတောက်တွေကိုရှင်းပြပါတယ်။သူကဆက်ပြီးကနဦးစုံစမ်းစစ်ဆေးမှုတွေရဒီအဆက်စခန်းတဲ့ဒုံးကျည်တိုက်ခိုက်မှုကိုဒီဒေသအခြေစိုက်စခန်းရဲ့အရှိတ်နေရာပေါင်းစုံကနေပြစ်လွတ်ခဲ့တာတွေ့ထားတယ်လို့ဆိုပါတယ်။နယူးဇီလန်နိုင်ငံမှာအင်အားဖြင့်ငလျင်ကြီးတွေလှုပ်ပြီးဆူနာမီသတိပေးချက်ထွက်လာတာကြောင့်လူပေါင်းထောင်ကနန်းတွေနဲ့အချီနေရာတွေရှေ့ပြောင်းနေကြပါတယ်။နယူးဇီလန်မှာပထမငလျင်စလုပ်ပြီး၈နာရီခန့်အကြာမှာမြောက်ပိုင်းကျွန်းလိုအဓိပ္ပာယ်ထွက်တဲ့ North Zone ကမ်းခြေမှာ8.1 အင်အားနဲ့တတိယချိန်ချလုပ်ခဲ့ကဆူနာမီအချက်ပေးသက်တဲ့သတိပေးချက်အသံတွေထွက်ပေါ်လာတာကြောင့်အခုလိုလူများရှေ့ပြောင်းနေကြတာပါ North Zone ရဲ့ရှေ့မြောက်ဘက်ကမ်းမဲ့တဲ့ကျွန်းမှာနောက်ဆုံးလှုပ်တဲ့ဒီငလျင်ပြီးဖြစ်လာနိုင်တဲ့ဆူနာမီရေလိုင်းကလက်ရှိဒီအမြင့်ထက်10ဘီကျော်အထိတက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်အခုနောက်ဆုံးလှုပ်ခဲ့တဲ့ငလျင်ဟာ 9.4 အင်အားရှိတဲ့ဒုတိယကြိမ်ငလျင်ဒီဒေတာထဲမှာပဲလှုပ်ခဲ့ပြီးမကြာခင်လေးမှာပဲဆက်ဖြစ်ခဲ့တာပါပထမဆုံးငလျင်ကတော့ 9.1 ပြင်းရတဲ့ဒီ North Zone ရဲ့အရှေ့ဘက်မိုင်ပေါင်း940กว่าမှာစလှုပ်ခဲ့တာပါခင
်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခွင်မင်းတို့ချင်းညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မန္တလေးမြို့ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်။ဖေဖော်ဝါရီတနေ့မှာစစ်တပ်အာဏာသိမ်းလိုက်တဲ့ပေါ်ကန့်ကွက်ဆန္ဒပြနေကြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းတာတွေပိုးဆိုးလာနေပြီးတော့တည်ဆုံးသူရေအတွက်တွေလည်းဖိုးတိုးလာနေပါတယ်။ဒီနေ့မတ်လ5ရက်နေ့မှာတော့မန္တလေးကအင်ဂျင်နီယာတပိတ်စစ်ကြောင်းကိုဖြိုခွဲဖို့လာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်လမ်းမေးမှာရက်ကြည့်နေသူလူငယ်တဦးလည်းပင်ကြည်စံထိမှန်ပြီးတော့တည်ဆုံသွားခဲ့ပါတယ်။အပြည့်စုံကိုတော့မတ်စုမုံကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မန္တလေးမြို့မှာဒီကနေ့တည်ဆုံသွားသူဟာ49လမ်း111လမ်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြိုခွင်းတာကို ဘေးနားမှာရက်ကြည့်နေတဲ့အချိန်တနက်နဲ့ပြစ်ခတ်ခံရတာကြောင့်အသက်ဆုံးခဲ့ရတယ်လို့ဒီဖြစ်စဉ်ကိုမျက်မြင်တွေ့သူတွေကVOA ကိုပြောပြပါတယ
်။မားတို့ကဒီဘက်မှာရက်နေတာပေါ့။ကောင်လေး300ပဲပါ။ကောင်လေး300ပဲပါ။ဟိုအားလည်းအမားလည်းကျွန်တော်တို့ရေပေါ်လုံးလွတ်လာပြီတဲ့။တန်းနဲ့ဆင်ငယ်ဆင်ငယ်ကိုပြောပြအောင်နဲ့။ဘာလို့လဲဆိုတော့တဲ့သူသိပြီးတော့ခန်းခံမှာသို့လို့ပေါ့နော်။သူ့တို့တိုင်းပွားပြီးသေးလို့အဲ့လိုမျိုးကျွန်တော်ကလမ်းပြောနေတော့ဖြစ်တယ်။ဟိုဘက်တောက်မှာ။တိုင်းတိုင်းနဲ့300ပြစ်လိုက်တာ။ပြစ်လိုက်နေတစ်ချက်တည်းလဲတော့တာ။ကျွန်တော်ကလည်းခိုင်နေအောင်ပြောင်းသွားလို့ထိုးလိုက်မှာပါတယ်။ထိုးလိုက်တော့မှဒါအဲ့ကောင်တို့ဖြေသွားဆိုကျွန်တော်တို့ကတော့ဆွဲပြီးဟိုဘက်ကိုပို့လိုက်တာ။အပေါ်လိုက်တော့တားကိုပေါ်လိုက်ပြီးတော့တားနဲ့တော့တားနဲ့တော့ဆက်ရလို့ကြားလာ
တာဒါပြန်မှန်သွားတာ
ပဲကျေမှုရှင်းအောင်ပါ
ရှင်းရှင်းရှင
်းအိုင်ဟိုဘက်တစ်ပင်အောင်ပါတက်နေတာ
တော့တက်သူရက်နေရပါတ
ော့ဟုတ်ကဲ့ဟုတ်ကဲ့အကောင်လုံးသူဒီနားရရဘေးနေမှာမတ်တက်ရက်နေတာတော့သနက်ဒီလက်တိုင်းတိုင်းနဲ့ပြစ်လိုက်တဲ့အချိန်မှာကျွန်တော်ကလည်းပြစ်သူပြစ်ပြီဆိုတော့ဒီနားမှာပိုင်ကနေပြီးပြရတယ်ကျွန်တော်လည်းမဝဲဖို့ရက်ရက်ပြတော့အိုင်တစ်ပင်အောင်ပါပါလို့မှန်သွားတာ
ဒီကနေ့မနေ့ပိုင်းအင်ဂျင်နီယာတွေနဲ့အတူလူတောင်းချီပါဝင်တဲ့တပိတ်စစ်ကြောင်းဟာငင်းငန်းစွာဆန္ဒထုတ်ဖော်နေတဲ့အချိန်စစ်တပ်နဲ့ရဲတပ်ဖွဲ့ကဖြိုခွင်းမှုလာရောက်ခဲ့တာဖြစ်လို့အမြဲလူစုခွဲလိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့ခြင်းတော့မရှိပါဘူးစစ်တပ်နဲ့ရဲတပ်ဖွဲ့ကတနတ်တွေနဲ့ပြစ်တဲ့အပြင်နေအိမ်တွေမှာပုန်းခိုနေတဲ့သူတွေကိုပါလေးခွာတွေနဲ့ပြစ်ခတ်သွားလို့ဒဏ်ရာရတာတွေလည်းရှိခဲ့ပါတယ်ပေါင်းအောင်နေတဲ့အချိန်မှာလေးခွနဲ့ပြစ်ခံရလို့ဒဏ်ရာရရှိခဲ့တယ်လို့ပြောပြပါတယ
်ကျွန်တော်တို့ကကြတော့သူတို့လာတော့ကြတော့ပုံနေကြတယ်ပုံနေမှတဲ့သူကာကွယ်ရင်းမှတဲ့ဆိုသူတို့ကအိမ်နေတဲ့ဝင်လာတယ်အဲ့ကောင်တွေကဘာလို့ချက်တွေချက်ပြင်းမယ်ကွာငှက်တွေငှက်ပြင်းကွာပြစ်ကွာဆိုပြီးတော့အကုန်လုံးဝင်ချတယ်ဝင်ချလာပြီးတော့ကျွန်တော်တို့ဝင်ကြမ်းတော့တာပဲကျွန်တော်တို့သုံးအောင်ကျွန်တော်တို့ဘယ်လိုလုပ်အင်အားမြောက်ဘာလို့အင်အားသူတို့က15ယောက်လောက်ရှိတယ်ပုံပတ်ပတ်လည်ယူပါကြတယ်ခနဲ့တွေတစ်ရာတွေရောအကုန်ကြည့်တာအများကြီးပဲ
ဒါအပြင်လမ်းဘေးမှာရှိတဲ့ကားမှန်လေးနဲ့နေအိမ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလေးခွာတွေနဲ့ပစ်ခတ်ခဲ့ပါသေးတယ်။အင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဖြိုခွင်းမှုလာရောက်ခဲ့ပေမဲ့လမ်းတွေပိတ်ဆို့ပြီးအ мян လူစုခွဲခဲ့တဲ့အတွက်ဖမ်းဆီးခံရတာမျိုးတော့မရှိခဲ့ပါဘူး။မန္တလေးမှာဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့တဲ့နေ့ကနေစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်တေဆုံးသူဥယေဟာအနည်းဆုံး10ဦးထိရှိသွားပြီဖြစ်ပါတယ်ရှင်
။မတ်စုမွန်ပြောပြထားတာဖြစ်ပါတယ်။စစ်တပ်ကအာနာသိန်းပြီး33ရက်မြောက်ဒီကနေ့အထိဆရာနာစန့်ကျင်ဆန္ဒပြပွဲတွေကတော့အားကောင်းနေစေဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းလာတဲ့ကြောင့်တေဆုံးသူတွေဒဏ်ရာပြင်းထန်သူတွေရှိလာပေမဲ့လည်းကိုနီးဝန်းကျင်လမ်းမတွေပေါ်ထွက်ပြီးတော့ပြည်သူတွေကဆက်လက်ပြီးတော့ဆန္ဒဖော်ထုတ်နေကြပါတယ်ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့အပြည့်စုံကိုတော့ဗီဒီယိုမှာပိုင်းသတင်းတော့စုစုကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အာနာသိန်းနာလက်မခံနဲ့စက်ညင်ဆန္ဒပြထုတ်ရှားမှုတွေကိုအရင်ကလမ်းလျှောက်ချစ်တဲ့ပြီးလူသိများတဲ့နေရာတွေမှာစုဝေးခဲ့ကြတာပါဆန္ဒပြသူတွေဘက်ကရွှေကြော်တန်တွေနဲ့လူစုဝေးရတာရှိခဲ့ပေမဲ့ဒါကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာတဲ့နောက်မှာတော့လမ်းလျှောက်ချစ်တဲ့တပိတ်စစ်ကြောင်းတွေထက်ကိုယ့်ရဲ့အနေဝင်ခြင်းကလမ်းမတွေပေါ်မှာသာအများစုကဆန္ဒပြလာပါတယ်ဒါပေမဲ့လည်းဒီလိုဆန္ဒပြမှုတွေပေါ်အကြမ်းဖက်ဖြိုခွင်းတာကတော့ဆက်ရှိနေတော့မှဒီကနေ့မနက်ပိုင်းကလေးကဆန်းချောင်းဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေကဖြိုခွင်းပြီးတဲ့နောက်ဗိုလ်ဟိုလန်းတောက်လျှောက်ဆင်းလာပြီးအပံမုံသုံးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်ဖြိုခွဲခံရတာတွေရှိခဲ့တဲ့ဆန်းချောင်းမှာလူငယ်တွေကဆန္ဒပြသပိတ်ကိုနေ့လယ်ပိုင်းမှာတကြောပြန်စုဝေးခဲ့တယ်လို့အဲ့ဒီအနေဝင်ချင်းမှနေထိုင်သူတဦးကပြောပါတယ
်သူကမြေယုံပေါ်လာအဲ့ဒီဟာတွေပြစ်တယ်ကျောင်းဘုံလန်းထိန်းတာရှိရောက်တယ်ကနေကတော့ဒီလမ်းတိုက်ဝင်လာရင်ကိုနိုင်လို့လေခေကားရင်လည်းရဲလေဝင်လာပြီးတော့အဲ့ဒီသူတို့ဘဟိုလမ်းတိုက်သွားကြတာဒီစမိုင်းကြီးနားထိသွားကြတာမသိဘူးအခု3နိုင်လောက်ကြာတော့ပြန်လာပြီးတော့ဖြူတယ်ဒီဒီနားဥတပိတ်ကြောင့
်အင်းစိန်သရာအနီးမှာပြည်သူတွေဘက်ကတာစီထားတဲ့လုံခြုံရေးကာယံတွေကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်တပိတ်စစ်ကြောင်းတွင်အင်အားကောင်းခဲ့တဲ့တောင်ဝင်းမြို့နယ်ဘက်မှလည်းပြည်သူတွေကပြင်ဆင်ထားတဲ့အကာအရံတွေကိုဖျက်ဆီးခဲ့တာရှိပေမဲ့ရက်ွက်နေပြည်သူတွေကထပ်ပြီးပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ပုံတဲဦးနေတုန်းကဆန္ဒပြသူတွေအများပြားပြစ်ခတ်ခံရလို့တေဆုံးသူများခဲ့တဲ့မြောက်ကလာမှလည်းဒီနေ့အထိဆန္ဒပြမှုတွေအားကောင်းနေသေးပါ။ဒီနေ့ဆန္ဒပြသူတွေကိုရာဘာကြီးနဲ့ပြစ်တာ၊ရဲရီယူကုန်းတုံးတာတွေရှိခဲ့ပြီးထိခိုက်သူတချို့လည်းရှိခဲ့ပါတယ်။လေရန်အင်းစိန်နှမ်းမအနီးကနေရာတွေမှာလဲဆန္ဒပြသူတွေကိုပြစ်ခတ်လူစုခွဲရာတွေရှိခဲ့ပေမဲ့တကြောပြန်ဆန္ဒပြမှုတွေဆက်ရှိနေခဲ့ပါတယ်။ရန်ကုန်မြို့ကတရုတ်တန်းလာတာတဝိုင်းမှာလဲအင်မော်ရီတီတက်ပြီးဖမ်းဆီးခေါ်ဆောင်ခံရသူတချို့ရှိခဲ့တယ်လို့သိရပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုကုသပေးနိုင်ဖို့ယူလျာစီကံပုံစံလူနာတင်ကားတချို့လည်းမြို့နယ်လိုက်သွားလာနေရတာရှိပါတယ်။အဲ့ဒီမှာပါဝင်အားဖြစ်နေတဲ့ဒေါက်တာကျော်မင်းထွန်းက
ကိုမြို့နယ်နဲ့ကိုအစီအစဉ်နဲ့ဟိုကိုရဲ့တပိတ်ကြောင်းနဲ့ပေါ့နော်အဲ့လိုတွေပဲရှိတွေ့တယ်။စိတ်တိုင်းအနေနဲ့တွေ့တယ်ဟိုအေးစေးပဲပြီးတော့ဟိုပြန်ပြီးတော့လူစုပဲဝါလာပဲပေါ့တော့မှဟို ထိတ်တိုက်ဟိုစီးရက်စီပုံစံတို့ဤတွေ့နေတာလည်းမဟုတ်ဘူးပေါ့နော်ဟိုကိုစီကိုစီချားမှာပဲရှိတယ်ဟိုလိုအဲမှာပဲဟိုပြီးပြီးသွားတာပေါ့နော်အဲ့ဒီပဲရောက်တယ်အဲ့ဒီပဲပါတယ်အေးစီပဲပေါ့နော်ဆောင်းရောက်တောင်းပေးပါတယ်အေးစီပဲပေါ့နော်ဟိုဒီနေနဲ့မိကိုဖုန်းလေးတော့ပဲဟိုခွဲတယ်အတန်ဘုံတော့ပဲခွဲတယ်အဲ့လောက်တဲ့ပဲပြီးပြီးသွားတာပေါ့နော်
နိုင်ငံတော်ဆင်ရင်ဆန္ဒပြမှုတွေရဲ့ရန်ကုန်ပြည်မန္တလေးစကိုင်းမဲရှမ်းပြည်နယ်ကရင်ပြည်နယ်အပအဝင်အေရဝတီဘက်ကမြို့တွေနဲ့နေရအသီးသီးမှာဆန္ဒပြမှုတွေရှိခဲ့ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေကိုအကြမ်းဖက်ချုပ်ခွင်းတာတွေရှိနေပေမဲ့ပြည်သူတွေဘက်ကလည်းသူတို့ရဲ့အာဏာရှင်ဖြုတ်ချရေးဆန္ဒတွေကိုဆက်ပြီးဖော်ထုတ်နေတော့မှာ။ပြည်ထောင်ဝင်ကြီးချုပ်ကတော့မြန်မ တ်ရဲ့စီးပွားရေးတွေကိုထည့်သွင်းလိုက်ပြီးတော့နောက်ထပ်အရေးယူမှုတွေချမှတ်ဖို့ကိုလည်းပြန်လည်သုံးသပ်နေတယ်လို့အမေရိကန်ကုသံရောင်းဝယ်ရေးဌာနကကြေညာထားပါတယ်ရှင်
။ VOA သတင်းတော့စုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဆန္ဒပြပွဲသတင်းတွေပြီးတဲ့နောက်ပုံတော့ဒီဆန္ဒပြပွဲတွေအတွင်းအသက်ဆုံးရှုံးသွားတဲ့သူတွေရဲ့နိုင်ငံသတင်းကိုတင်ပြပေးကြပါမယ်။မတ်လ3ရက်နေ့မှာနိုင်ငံတော်အာဏာရှင်ကိုစန့်ကျင်ဆန္ဒပြပွဲအတွင်းကြာဆုံးသွားကြသူတချို့ရဲ့ဇာပနာကိုဒီကနေ့မှာပြုလုပ်ခဲ့ကြပါတယ်။ဒီဇာပနာတွေကိုမြို့အလိုက်လိုက်ပါပို့ဆောင်ကြသူတွေအများကြီးရှိခဲ့သလိုကြာဆုံးသွားသူတို့ရဲ့မိသားစုတွေကလည်းဒီတော်လှန်ရေးကြီးကိုအောင်မြင်အောင်ဆောင်ရွက်ကြဖို့တိုက်တွန်းကြပါတယ်။ဒီကြောင့်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်စန္ဒထွန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေစတင်ခဲ့ခြင်းကစလို့တလအတွင်းမှာမက်လာ3ရက်နေ့ဟာဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွဲမှုတွေကြောင့်ဆန္ဒပြသူတွေတေဆုံးမှုအများဆုံးရှိခဲ့တဲ့နေ့ဖြစ်ပါတယ်။မက်လာ3ရက်နေ့ဆန္ဒပြပွဲမှာတနိုင်ငံလုံးတေဆုံးသူအများအပြားရှိခဲ့ပြီးတော့ရန်ကုန်ကတော့တနေ့တည်းမှာလူပေါင်း30ကျော်တေဆုံးခဲ့တာပါ။အဲ့ဒီနေ့ကမြောက်ဥက္ကလာပါမြို့နယ်ဆန္ဒပြပွဲဖြိုခွဲမှုမှာပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့မောင်အာကာမိုးရဲ့ဖခင်ကကြံတဲ့လူငယ်တွေအားလုံးဒီတော်လန်ရေးမှာအောင်မြင်အောင်လုပ်ကြဖို့တိုက်တွန်းပါတယ်
။ဒါအကြီးဆုံးပါ။သူကသူရဲဘော်တယောက်ကြာသွားလို့တက်ဆွဲရင်းနဲ့ထိသွားတာပါ။သူကလူမသားကနှလုံးတက်တဲ့ကိုဖြစ်လိုက်တာပါ။လုံးဝကျွန်တော်မကျင်နဲ့ပါဘူးကွာ။ရှင်းမပြော။ကျွန်တော်တို့မတရားနှိပ်စက်ထားတာ။ကျွန်တော်တို့စစ်ပနဲ့နဲ့ဖိတာ။သူတို့တကူတုံးတကူတော့မိသားစုကောင်းစားရေးအတွက်ကျွန်တော်တို့စစ်ပနဲ့နဲ့နေတာ။သူတို့ပဲကောင်းစားနေတာ။ကျွန်တော်တို့ကတော့လက်လက်လက်သားလေး။ကျွန်တော်အနေနဲ့ကတော့ဘာမှမပြောကြံတဲ့လူငယ်တွေအားလုံးတိုက်ပွဲဝင်ပါလို့အောင်မြင်အောင်ဖုံးသောအောင်လုပ်ကြပါလို့ကျွန်တော်တိုက်တွန်းခြင်းပါလေ
ဒီကနေ့မြောက်ဥက္ကလာပါမြို့နယ်ကဆန္ဒပြပွဲမှာတည်ဆုံသွားသူတွေကိုရေဝေးတုတ်တံမှာတကြိုပါတယ်ဒီစာပနာတော့လူပေါင်းတောင်းချီတက်ရောက်ပြီးတော့ကြွေးကြော်တန်းတွေဩခဲ့ကြတယ်လို့ဒီစာပနာကိုတက်ရောက်ခဲ့တဲ့အမဝင်းနန္ဒာကပြောပါတယ
်ဒီနေ့ကိုစတဲ့လူတွေကဒီ3ရက်နေ့ရမို့နော် match 3ရက်နေ့ရနေပြီးတော့ဒီမြောက်ဥက္ကလာမလိုင်းနဲ့ဆုံးသွားတဲ့သူတွေဒါပေမဲ့သူကမြောက်ဥက္ကလာမဟုတ်မြောက်တကွာသူတွေများရယ်ပေါ့နော်တော်တော်မိသားစုဝင်နေလာတယ်ပြီးတော့အဲ့ဒီဘက်ကလူတွေများမြောက်ကလာဒီရက်ွက်ကြီးပေါ့နော်သူတော်များတယ်ရွေးဒီတုတ်တံရောက်တဲ့ခါကျတော့ဒီသူတစ္ဆာတချင်းဆိုရဲဆိုပြီးတော့ဒီချူချော်တန်းပေါ့နော်ဒီစနာကြချူချော်တန်းတွေသူတို့ရွတ်တယ်ရွတ်ပြီးတဲ့ခါကျတော့သူတို့တချို့ရဲပေါ့အဲ့လောက်ပဲတနားရီဟိုကြတော့သူတို့လူစုပြန်ခွဲကြတယ်လူရောတအားများတယ်တောင်းရှိမယ်ထင်တယ်တော်များတယ်လူကဆမ်းမလည်းမဆန့်ဟုတ်ဆမ်းမလည်းမဆန့်ဘူ
းစကိုင်းတိုင်းကလေးမျိုးမှာကြီအစ်စ်နဲ့ပြစ်ခတ်ဖြိုခွဲခံရလို့ပထမဆုံးတည်ဆုံးသူအသက်18နှစ်အရွယ်မောင်စင်မျိုးမောင်ရဲ့ဇာပနာကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ဒီဇာပနာကိုကလေးမျိုးနဲ့အနီးဝန်းကျင်ကလူပေါင်း9သိန်းလောက်တက်ရောက်ခဲ့တယ်လို့ကလေးမျိုးចောင်းသားတပိတ်ကောင်းဆောင်ဤပညာចောင်းသားကိုမျိုးသက်ကျော်ကပြောပါတယ်
။အခုကြဆုံးတဲ့ရှင်မျိုးမောင်ကြတော့သူအစုတ်ကြီးမှန်တယ်ပေါင်ဝကြီးမှန်တယ်ကသူ3သိန်းကျော်4သိန်းနီးပါးတော့ရှိမှာမပေါလဲဆိုတော့3မျိုးလုံးလူလူနဲ့ပြီးရင်ကျွန်တော်တို့ဒီကလေးမျိုးနဲ့တပိတ်ကရွာပိုင်းနေရာလဲလာရရမှာအနည်းဆုံး9သိန်း6သိန်းတော့ရှိမှာပါမှာတို့မိသားစုကတော့ကျွန်တော်တို့အမိန့်ပြန်စာတန်းအဖက်မခံပါဘူးကျွန်တော်တို့ဒီတိုက်ပွဲကြီးအောင်ရင်ဒီမှာပဲအများဝေပေးတော့အများဝေပေးမှာပါလေဗျာသူ့အမေကကျွန်တော်တို့ကတော့ဒီဆရာနာရှင်တွေကျွန်တော်တို့ကိုအတန်းစစ်ဖြူခွင့်နဲ့တပည့်ကျွန်တော်တို့ကြီးအဆက်နဲ့လည်းပြစ်တယ်ဒါကြောင့်သူတို့ကျွန်တော်တို့ရှင်းရှင်းမဲမှဒီတိုက်ပွဲကြီးမပြီးမရှင်းကျွန်တော်ကတော့တွန်းလှန်သွားမှာပါလေမှာဘုံမလင်းလေးကတော့ကျွန်တော်လုံးဝကပားမရှိပါဘူးမှာ
မုံရွာမျိုးနဲ့မကွေတိုင်းစလင်းမျိုးတို့မှာလည်းကြီးအစ်စ်နဲ့ပြစ်ခတ်ဖြိုခွဲမှုတွေကြောင့်တည်ဆုံသူတွေရဲ့စာပနာကိုဒီကနေ့ပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုတွေကြောင့်ကြာဆုံးသွားသူတွေရဲ့စာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါတယ်။အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆက်ညင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA စီးရီးတွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ဗီရီကနေတောက်ချာနေညာပိုင်းသတင်းတွေကိုည10:00အထိဆက်ပြီးတော့တန်လွင်ပေးနေပါတယ်အခုတစ်ခါတော့ NLD ပါတီထိပ်ပိုင်းခေါင်းဆောင်တို့ရုံထုတ်ပြီးတော့နောက်ထပ်အမှုတွေနဲ့တရားစွဲတဲ့အကြောင်းကိုပြောပြခြင်းပါတယ်စစ်တကအနာသိမ့်ပြီးတဲ့နောက်အများပြည်သူကြားတင်းငင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့တရားစွဲဆိုခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီနေ့မှပဲနောက်ထပ်တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးအုပ်ဦးတွေနဲ့တတ်မှတ်တရားဆွဲဆိုလိုက်သလိုမန္တလေးတိုင်းဝန်ကြီးတချို့ကိုလည်းတဘာဝဘီစီမံနဲ့တရားဆွဲဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်နဲ့တရားဆွဲဆိုခံထားတဲ့ NLD နာယကတဦးဖြစ်သူဦးဝင်းထိန်ကိုလည်းဒီကနေ့နေပြည်တော်မှာရုံးထုတ်ခဲ့ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကူတက်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်တပ်အနာသိမ်းပြီးနောက်အများပြည်သူကြားတင်ငင်အိပ်ချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့တရားစွဲဆိုခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီနေ့မှပဲနောက်ထပ်ဘေးစီမံနဲ့တရားစွဲဆိုလိုက်တယ်လို့တခြားမန္တလေးတိုင်းဝန်ကြီး၃ဦးကလည်းတဘာဝဘေးစီမံနဲ့တရားစွဲဆိုလိုက်တယ်လို့ဒေါက်တာဇော်မြင့်မောင်ရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်းနေတော်ပေးစုဝေကပြောပါတယ်
။ဟုတ်တယ်အရင်က905ခါကတမှုအဲ့ဒါရုံချင်းက၈ရက်နေမှာဟုတ်တယ်အခုကတမှုနောက်တမှုထပ်ဖွင့်တာအဲ့လိုမျိုးအခုဖွင့်တာကအဲကျွန်တော်တို့ကအခုကဒီနေ့မှသူတို့ကတရားစွဲတင်ဖို့မှာအခုကတရားရုံးကနေပြီးတော့ယမန်ယူထားတာလည်းရှိသေးတာဒီနေ့ကယမန်ပြည့်တဲ့ရက်သူတို့ယူတဲ့ယမန်ရက်ယမန်ကာလပေါ့နော်ယမန်ကာလဆိုတော့ခါကြအခုကယမန်ရက်ပေါ့အာဒီနေ့ကိုတရားစွဲတင်ဖို့မယ်လို့သူတို့ဟွာတရားရုံးကိုပေါ့နော်တင်ဖို့ရတဲ့သူတို့စီစဉ်ရတာပေါ့လေစီစဉ်ကြတဲ့တရင်ကြလို့ကျွန်တော်တို့ကသွားကြတာပေါ့သွားကြတော့အဲ့ဒါနောက်တမှုတူတာကဒေါက်တာဆောင်မြင့်မောင်ရဲ့ကျမတို့လဲစေဝင်ကြီးဒေါက်တာစူတန်းရေကျမတို့စောက်လုပ်ရေးဝန်ကြီးဦးစာနေအောင်ရေပြီးရင်ကျမတို့မန္တလေးတိုင်းမြို့သားလေးကိုရေဆဲချုပ်ကတိုင်းလုံးမှုဆောင်တွင်ရင်းမှုဦးတင်ကိုကိုရေ၄ယောက်ကိုအဲတကားဝပေးနဲ့ဆွဲရပါလေဟုတ်တယ်ဟုတ်တယ်ဒီနေ့အဲ၄ယောက်လုံးဆွဲလိုက်တာအဲ၄ယောက်မှာဒေါက်တာဆောင်မြင့်မောင်တယောက်ပဲအရင်ဆွဲထားတာမှုရှိတာဟုတ်တယ်ကျန်တဲ့သူတွေကဒီနေ့မှထပ်ဆွဲတာ
ပြည်ထောင်ဖေဖော်ဝါရီလ18ရက်နေ့ကအများပြည်သူကြားတင်ငင်အိပ်ချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်95ခါခွင့်နဲ့တရားစွဲဆိုခံထားတဲ့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှပဲနောက်ထပ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ထပ်မံတရားစွဲဆိုလိုက်တာပါလက်ရှိမှာတော့ဒေါက်တာဇော်မြင့်မောင်ပါဝင်မန္တလေးတိုင်းဝန်ကြီး3ဦးကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတရားရုံးကိုမရောက်သေးတာကြောင့်အသေးစိတ်မသိရသေးဘူးလို့လည်းတရားလွှတ်တော်ရှင်းနေတော်သေစုဝေကပြောပါတယ
်။တရားရုံးကိုတင်မလာသေးတော့ကျမတို့မသိရသေးဘူးပေါ့နော်။ဘယ်သူကဆွဲတယ်အမှုမှတ်ဘလောက်လဲဆိုတာမသိရသေးဘူး။ခုမှသူတို့ရဲကယမန်ဒီနေ့ယမန်ကြည့်တယ်။ယမန်ယူပြီးတော့မှဥပဒေကိုဆွဲတယ်မယ်။ဥပဒေရနေပြီးတော့မှတရားရုံးကိုပို့မှာပေါ့အဲ့လိုမျိုး။
တရှင်ချင်းမှာပဲနိုင်ငံတော်ချင်းညိုပြည့်စုံမုံပေါ်မှာ124ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမျိုးသားဒီမိုကရေစီဖွေးလျှောက် NLD နိုင်ငံတော်အုပ်ဖြစ်သူဦးဝင်းထိန်ကိုလည်းဒီကနေ့နေပြည်တော်မှာရုံးထုတ်ခဲ့ပြီးကျန်းမာရေးရှင်တွေကြောင့်အာမခံပေးဖို့လျှောက်ထားတာဖြစ်ပြီးအာမခံပေးသိမ်းမပေးသိမ်းဆိုတာကိုလာမယ့်မတ်လ19ရက်နေ့ရုံးချိန်မှာဆုံးဖြတ်မှာဖြစ်တယ်လို့ဦးဝင်းထိန်ရဲ့ရှင်တွေဒေါ်မင်းမင်းဆိုကပြောပါတယ်
ကျမတို့ဒီနေ့ရုံချင်းမှာကတော့ကျမတို့ရှင်းနေဖွဲ့ရနေပြီးတော့ရုံတော်ကိုကိုယ်စားလှယ်စားတင်ပါတယ်ပြီးတော့အဘကအသက်80နှစ်ရှိပြီဖြစ်ပြီးတော့မှဝီချက်နဲ့သွားလာနေရတဲ့အကြောင်းဒီအိမ်အတွက်ရှိရတဲ့ယောဂရှိတဲ့အတွက်ကြောင့်အောက်ဆီဂျင်မပြတ်ပေးသွင်းနေရတဲ့အကြောင်းသွေးရောယောဂစီးကျို့ယောဂနှလုံးကြီးယောဂတိုက်ရိုက်ဟော်မုန်းအားနည်းယောဂစီးကျိတ်ကြီးယောဂအဲ့ဒီလိုမျိုးယောဂတွေဝေဒနာတွေခံစားနေရတဲ့အတွက်ကြောင့်ကျမရဲ့ကုသမှုကိုစင်ဆက်မပြတ်ခံနေရခြင်းတဲ့အတွက်ကြောင့်လေကုတ်ခွန်တဲရကျမတို့ကရုံတော့မှာဘဘတွေအမခံလျှောက်ထားပါတယ်ရှင်ကျမတို့လျှောက်လက်ချက်ပေးခိုင်းပါတယ်လျှောက်လက်ချက်ပေးပြီးရောတစ်ဖက်ကဥရရကြီးဘက်ကနေရတော့ရုံတော့ရဲ့လေကုတ်ခွန်တဲအရာကျမတို့ရဲ့လျှောက်လက်ထားတဲ့ဟာပေါ်မှာတရားသူကြီးရဲ့စင်ကျင်တုံတရားအရာအမိန့်တရားချမှတ်ပေးဖို့ဆိုပြီးရောသူဘက်ကပြန်ပြီးလျှောက်ထားပါတယ်ရှင်နောက်ရုံချင်းမှာတော့ကျမတို့ဒီအမခံပေးတဲ့မပေးတဲ့နဲ့ပတ်သက်ပြီးရောမှာတရားရုံတော့ကနေပြီးအမိန့်တရားချမှတ်ပေးမှာဖြစ်ပါတယ်
ဦးဝင်းထိန်ကိုပြီးတဲ့ဖေဖော်ဝါရီလ4ရက်နေ့မှာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပေါ်မှာ124ကကြီးနဲ့နေပြည်တော်အောက်တရာတီခရိုင်အုပ်ချုပ်ရေးမှူးဦးအေးလူကတရားလိုလုပ်ပြီးတရားစွဲဆိုထားတာလေးဖြစ်ပါတယ် အစိုးရထိုက်တန်းကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းအာဏာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာနှစ်ဆက်ငါပုဂ္ဂိုလ်တွင်းကဥပဒေပေါ်မှာရှေ့တွင်တဲ့တရားစွဲဆိုထားတယ်လို့တမဒဥဝင်းမြင့်ကိုလည်းတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့တရားစွဲဆိုထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပါ
lu pyo pya chin ma le 2008 phwe si bon chi kan u ri phyet tin yin ne federal chi kan ne phwe si bon paw la yi ha atika nai ngai yi man che phit de lu pi daw su lut daw ko sa pyu committee crph ka di kini ma chin ja che thu pyan lai ba le pi song gro vi myan ma bai tin daw ku so thak ka tin pya pi ma phit ba le khanya
amyo da nyin nyu yi so ya de ya atwa ta yin da ri ne blu nyi na yu ma le so de ဝိပန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းဖွဲ့စည်းပုံဖြတ်သိမ်းရေးနဲ့ဖက်ဒရယ်ရီမန်းချက်တွေပါဝင်တဲ့ကြီးညာချက်တစ်စောင်ကို CRPH ရဲ့သမ္မတယုံပြောခွင့်ရခေတ္တပြောင်စုဝင်ကြီးဦးလွင်ကိုလက်ကမတ်လ5ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်တာပါ CRPH ရဲ့သဘောထားတစ်ခုတည်းမဟုတ်ဘဲ NLD ဗဟိုပါတီဝင်တွေရဲ့ပုံသဘောတူညီချက်တွေနဲ့ထုတ်ပြန်လိုက်တာဖြစ်ကြောင်း CRPH ရဲ့သမ္မတယုံပြောခွင့်ရခေတ္တပြောင်စုဝင်ကြီးဦးလွင်ကိုလက်ကပြောပါတယ်တိုင်းသားတွေလူမျိုးစုတွေနဲ့ပူပြီးညီကပ်သွားနိုင်ပြီးနိုင်ငံရေးရှိမှန်းချက်တွေလည်းရှင်းရှင်းလင်းလင်းဖြစ်သွားကြောင်းသူက VOA ကိုပြောပါတယ
်စစ်တပ်ကပေါ့နော်နိုင်ငံရေးမှာဝင်ပြီးပါကျင်နေတဲ့ကြေတနာဟာမြန်မာနိုင်ငံရေးရဲ့အဓိကကြေတနာပဲအဲ့တော့ဒီအချိန်မှာကျွန်တော်တို့ကအမြင့်ချက်ဖို့လိုတယ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကလည်းတကယ်ကိုဖက်ဒရယ်စနစ်ကိုအခြေခံပြီးသွားမှသာလေလက်တွေ့ကြတဲ့အလုံးဒန်းတူအခွင့်အရေးစီကိုသွားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုဆုံးဖြတ်လိုက်တယ်ဆိုတာကလည်းကျွန်တော်တို့ကိုယ်တိုင်ကလည်းငကိုကနေကဒီဖက်ဒရယ်နိုင်ငံတစ်ခုတည်ဆောက်ဖို့ဆိုတဲ့ဟာကအဲကျွန်တော်တို့ခိုင်ခိုင်မာမာဆုံးဖြတ်ချက်ရှိထားပြီးသားပါသို့တော့ဖြတ်တန်းနေရတဲ့နိုင်ငံကြီးအခြေအနေတွေပေါ်မှာကြည့်ပြီးတော့ဟိုကျွန်တော်တို့သွားခဲ့ရတဲ့ဟာတွေ့ရှိခဲ့တာပေါ့နော်အာဏာလုထားတဲ့ကြေတနာကိုဟိုကျွန်တော်တို့အတူတူပြည်သူတွေနဲ့ဒီထက်အရှိန်မြင့်ပြီးကျွန်တော်တို့တုံ့ပြန်မယ်မကြခင်ကာလအတွင်းမှာကျွန်တော်တို့လိုချင်တဲ့ Federal Visa ကြီးလမ်းကြောင်းပေါ်ကိုကျွန်တော်တို့ရောက်အောင်အတူတူသွားဖို့အတွက်ညီညွတ်တဲ့အင်အားတွေရှိနေပြီလို့ကျွန်တော်တို့ပြောချင်ပါတယ်ဟုတ်ကဲ့
ဒီထုတ်ပြန်ချက်မထုတ်ခင်မှာတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနဲ့ကြိမ်ဖန်များစွာဆွေးနွေးခဲ့ပြီးပူးပေါင်းဆောင်ရွက်မှုတွေလည်းအချိန်ကောင်းလာနေပြီလို့ဦးလွင်ကိုလက်ကပြောပါတယ် Federal Democracy တည်ထောင်မယ်ဆိုရဲ့အချက်ကို CRPH ဘက်ကတည်တည်ချက်ချပြောဆိုလာတဲ့အတွက်နိုင်ငံရေးအင်အားစုတွေနဲ့လူထုစုရှားမှုတွေဟာဟန်ချက်ညီညီနဲ့ပိုပြီးအားကောင်းလာနိုင်မယ်လို့လူပောင်သိဒီမိုကရက်တစ်ပါတီဥက္ကဋ္ဌဥအောင်မိုးစောက VOA ကိုပြောပါတယ
်ကျွန်တော်လည်းအဲ့ဒါကိုမျှော်လင့်နေတာပါ2008ဖော်ချုပ်ချုပ်ပုံအခြေခံဥတွေဖြတ်သိမ်းရေးဆိုတာကို CRPH ကတည်တည်ကြာကြာတောင်းဆိုလိုက်ပြီဆိုရင် CRPH နဲ့ကျွန်တော်တို့ GSC အကြ CRPH နဲ့ဒီဒိုင်းနာအင်အားစုတွေအကြဟန်ရက်ပို့ပြီးတော့ညှိသွားလိမ့်မယ်လွတ်တော်ပြီးတော့အလုပ်လုပ်ဖို့အတွက်ကိုပို့ပြီးပိုပြီးချောမိသွားလိမ့်မယ်ပိုပြီးအဆင်ပြေသွားလိမ့်မယ်လို
့ဆေးရုံချုပ်ရေးကောင်စီအာဏာရယူပြီးမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့အပြည့်အစုံကြီးညာထားပေမဲ့ဒီရပိုင်းနှစ်ဖက်ပစ်ခတ်မှုတွေအရှိန်မြင့်လာပါတယ်ဒီအခြေအနေပေါ်မှာနိုင်ငံရေးသုံးသပ်သူဒေါက်တာအောင်သိန်းမြင့်ကအခုလိုပြောပါတယ
်တစ်ဖက်သက်အပြည့်အစုံတစ်လှကြီးညာထားတဲ့အဖွဲ့သုံးဖွဲ့တွေဆိုတာဒီကျွန်တော်တို့ရပူရအဖွဲ့ပြောမယ်ဆိုလို့ရှိရင်တော့ဟိုပေါ့နော်ဒီတက်နဲ့နည်းနည်းညှိထားတယ်လို့ယူဆလို့ရတဲ့အဖွဲ့မျိုးပေါ့နော်တရုတ်နဲ့အောက်ခံဖြစ်တယ်လို့လည်းယူဆကြတဲ့အဖွဲ့မျိုးတောင်မှဒီနေ့စပြီးတော့လာရှုံးမှာလှုပ်ရှားမှုရှိတယ်ဆိုတော့ဟို CRPH လှုပ်ရှားမှုဟာတော်တော်လေးအချိန်ရလာမယ်လို့ကျွန်တော်တို့ယူဆတယ်။တိုင်းရင်းသားတွေတို့လာတဲ့ဟာဟိုပါလာတာတော်တော်လေးဟုတ်ကဲ့
ဒီကြီးညာချက်ဟာတိုင်းရင်းသားတွေနဲ့လက်တွဲရမှာပူပြီးညီကပ်သွားနိုင်ပြီး2008ဖွဲ့စည်းပုံဖြတ်သိမ်းလိုက်ပြီးဆိုတဲ့သဘောထားကိုလည်းပူပြီးမျှော်လင့်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌစိုင်းညွန့်လွင်က VOA ကိုပြောပါတယ်
ကတိလို့ဆန္ဒရှိရဆိုတော့လူတွေတော့များများကတော့ကျွန်တော်တိတလောက်လူတွေကတော့ဟိုရှင်းရှင်းလင်းလင်းတော့တာဖြတ်သိမ်းလိုက်ပြီဆိုတော့ကျွန်တော်ပြောလို့ရတယ်။ဒါပေမဲ့သူတို့ထဲမှာလည်းလည်းဟိုပြက်ပနာရှိကုန်ရတယ်နော်။ခက်ခဲတချို့ရှိကုန်ရပါလား။ဒါပေမဲ့အလောက်တည်းသိတော့မဆိုးပါဘူး။တချို့လည်းတော့တူးချက်တော့အမှပေါ့နော်။ဒါအရင်လို့ကြည့်လို့
။အာနာဖီဆန်ရဲ့တပိတ်လှူရှားမှုတွေကြောင့်မြမပြည်တွင်းသိဆုံးသူ50ကျော်နဲ့ဖမ်းဆီးခံရသူထောင်ချီရှိနေရပါလား။မြန်မာပြည်တွင်းကဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကွန်မြူစီနဲ့ညီပညာကိုမယူနိုင်အောင်ထပ်တိုးကန့်သတ်ချက်တွေအမေရိကန်ကုတန်းရောင်းဝယ်ဝင်ကြီးဌာနကကြေညာပေးနေကကြေညာထားပါတယ်။ပြီးတော့မြန်မာပြည်ရဲ့ဒီမိုကရေစီပြန်တည်ဝင်ဖို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကတောင်းဆိုထားပါတယ်။
က ကိုယ်စော်ထက်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့သတင်းသမားတွေဖန်ခံရတဲ့အခြေအနေကိုလည်းပြောပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းမှာသတင်းသမားတွေဖန်စည်းခံရထိခိုက်ဒဏ်ရာရရှိနေသလိုတရားစွဲခံရသူတွေမှလည်းတရားမျှတစွာခုခံပိုင်ခွင့်ရေးတွေဆုံးရှုံးနေတဲ့အကြောင်းကိုပြည်သူတွေတောက်မှတ်မိခါကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဆောင်းချွေကောင်းစီကအရတအစိုးရစီကနေအာဏာသိမ်းပြီးအချိန်ကစလို့လက်ရှိချိန်ထိသတင်းသမားဦးရေအရောက်40နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအဲ့ဒီတွေကတချို့တွေကတော့ပြန်လွတ်ခဲ့ပါတယ်ဒီကနေ့နေ့လယ်မှာလည်းမိတ်တီလာမြို့မှာအလဲပန်းမီဒီယာကသတင်းသမားတဦးသတင်းရယူနေစဉ်ထိန်းသိမ်းခံခဲ့ရပေမဲ့နေရင်းချင်းပြန်လွတ်ပေးခဲ့ပါတယ်တန်တဲ့သူတွေကတော့လက်ရှိမှာပုံမှန်900ကဆိုတဲ့ တမရော်ကိုပြုတ်ကွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုဆိုတဲ့ပုံမှန်နဲ့တရားစွဲခံထားရပြီးအကျဉ်းကျခံနေရပါတယ်ဒီပုံမှန်ဟာပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ရင်ထောင်သုံးနှစ်အထိချမှတ်ခံရနိုင်ပါတယ်ဒီလိုတရားစွဲခံရသူတွေဟာလက်ရှိချိန်ထိတရားမျှတစွာခုခံပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေရသလိုမိသားစုနဲ့ပါတွေ့ခွင့်မရသေးပါဘူးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ
ကိုတကယ်ကိုကြည့်နိုင်နေတာပါဥပဒေရတဲ့ပြည်သူရှိရမယ်ပေါ့နော်အဲဒီကိစ္စကရဒီအနေနဲ့လေဥပဒေနဲ့အညီရှိနေမှားရည်ရဲ့သူချစ်ပိုင်းရှိတယ်အဲဒီရှိနေတဲ့ပြုခွင့်ပေးရမယ်ဟာမိသားစုရတဲ့ပြုခွင့်ပေးရမှာပါအဲဒါကျွန်တော်တို့လည်းပြုခွင့်မရှိဘူးဆိုတော့ဒီသူ့အနေနဲ့ကဥပဒေရဲ့ရပိုင်ခွင့်အဆုံးလေးတွေကိုစုံစုံနေတယ်ပြီးတော့ဒီမှာကပြောပြပါတယ
်မက်ကီဇင်တွေအတွက်အမှုလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေဂျော်နီလာခိုင်ကအချင်းကြခံနေရတဲ့မက်ကီဇင်တွေရဲ့အခြေအနေကိုပြောပြသွားတာပါမက်ကီဇင်တွေလိုပဲအဲ့ဒီပုံမှန်နဲ့တရားဆွဲခံရပြီးအကျဉ်းချခံနေရသူတည်င်းတော့အနည်းဆုံး၁၀ဦးထက်မနည်းရှိနေပါတယ်ဒီထဲမှာ AB တည်င်းဌာနကဓာတ်ပုံစီအားကိုသိန်းစော်လည်းအပါအဝင်ဖြစ်ပါတယ်ကိုသိန်းစော်ရှိနေဒေါက်တင်မာဦးကတော့မမျှတဲ့ဥပဒေနဲ့တည်င်းတော့တွေကိုအရေးယူထားတဲ့အပေါ်အကောင်းဆုံးခုခံခြေပါဖို့ပြင်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ
်ကိုသိန်းစော်ကသူလုပ်ငန်းတာဝန်မီဒီယာကိုယူနေတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ငါကတင်ရတော့ဘလို့မှမသက်ဆိုင်ဘူးအဲ့ဒီအတွက်ကိုအဲ့ဒီအကြောင်းကိုကျွန်တော်ကတက်သိပြုတ်ပြမှာပါရှင်သူနဲ့မသက်ဆိုင်ဘူးဆိုတဲ့အကြောင်းပေါ့နော်မီဒီယာပုံမှန်နဲ့ကျွန်တော်ကဘလို့မှမညီဆုံးစွာလည်းမပြောဘာဖြစ်သူတို့ဆွဲထားတာကငါကတင်ရအောင်ဆွဲထားတာဖြစ်တဲ့အတွက်ကြောင့်မလို့တကယ်လို့ကဘလို့ဒီတိုင်ချက်ဖွင့်လာလဲဆိုတာတော့ကျွန်တော်တို့ကမိတူဖူးပြီးမှသာလဲသူ့ရဲ့စာကိုတီးပြီးကျွန်တော်ကပြန်ပြီးတော့တဖန်လုံးရမှာပါရှင
်လာမယ့်မလ12ရက်နေ့မှာမက်ကီဇင်တွေကိုသိန်းစောအပါဝင်တင်းသမား9ဦးဟာပုံမှန်905ကနဲ့ရုံထုတ်စစ်ဆေးသွားဖို့ရှိနေပြီးကျန်တဲ့ထိမ့်သိမ့်ငံတရင်သမားအချို့ကိုဘယ်နည်းရုံထုတ်မလဲဆိုတာကိုတော့တိတိကျကျရှင်းရှင်းလင်းလင်းမသိရသေးပါဘူးတရင်သမားတွေကိုတာဝန်ကိုထမ်းဆောင်နေတာကိုဖမ်းဆီးအရေးယူတာဟာလက်ခံနိုင်စရာမရှိဘူးလို့ဒီဥပဒေတွေနဲ့တရားစွဲတာကစေအုပ်ချုပ်ရေးကောင်စီအနေနဲ့တရင်အမောင်ချဖို့ကြိုးစားတာဖြစ်တယ်လို့တရင်စာစီကဦးစီသူအောင်မြင့်ကဝေဖန်ပြောဆိုလိုက်ပါတယ်
အကော88တုန်းကသူတို့နှိမ်နှင်းခဲ့တယ်လို့ပဲအမောင်ချပြီးတော့မှသူကဒါနှိမ်နှင်းခဲ့တယ်သူတို့ဘလို့နှိမ်နှင်းတယ်ဘလို့ပြစ်ခတ်တယ်ဘလို့စက်ဖြတ်တယ်ဘလို့ရက်သက်တယ်ဆိုတဲ့ဥစ္စာကိုပတ်တမ်းနေမကြင်ရစ်စေခြင်းဘူးကဘာဘူးမပြတ်စေခြင်းဘူးဆိုတဲ့ဥစ္စာကသူတို့ဖြစ်စေခြင်းတဲ့ဌာနပေါ့နော်ဒီဖြစ်စေခြင်းတိုင်းကိုသတင်းတောက်ပြရပြီးတော့မှဒါရဲရဲရဲနဲ့သတင်းတွေယူတယ်ဆက်ကျင်ဆက်တယ်ဒါကြီးကလည်းနိုင်ငံတကာကိုပြတ်လက်တယ်ဆိုတဲ့ခါကျတော့သူတို့ရဲ့အဓိကဖြစ်ပတ်ကသတင်းမီဒီယာသမားတွေသတင်းတောက်တွေဖြစ်လာတာပဲအဲ့တော့အခုဆိုရင်ပိုပေကြသွားတော့ပေါ့ဖမ်းရတယ်ဖမ်းတဲ့လူတွေထဲမှာယူဆန္ဒပြတဲ့လူတွေဆိုရင်ကြာလွတ်ပေးတယ်တရင်တော့ဆိုရင်တော့ဒီငါးငါးကကြီးနဲ့ပေါ့နော်အဲသူဆွဲတယ်ဆိုတော့ငါးငါးကကြီးကိုလည်းသူကနောက်ပိုင်းမှာပြင်ထားတယ်အဲပြင်ထားတဲ့ခါကျတော့ပိုပြီးတော့မှဟိုဆိုးနေတဲ့အနေထားပေါ့
တက်မရော်ကဖေဗူလာတရနေ့မှာအာနာသိမ့်လိုက်ပြီးတဲ့နောက်ပိုင်းသတင်းမီဒီယာကိုစရုပ်ထမန်နိုင်အနေနဲ့အသိမှတ်ပြုတဲ့အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပြောဆိုထားတာကိုတက်မတော်သတင်းစာရှင်းလင်းပွဲအတွင်းထက်လောင်းအတည်ပြုပြောဆိုခဲ့တာတွေရှိခဲ့ပေမဲ့လက်ရှိမှာသတင်းရယူလို့ဖန်ဆီးခံရသူတွေရှိသလိုသတင်းရယူစဉ်အတွင်းအာနာပိုင်တွေဘက်ကသတင်းသမားကိုဥတီတိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်မကြသေးခင်ရက်ပိုင်းကမန်းလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့် VOA သတင်းတောက်တဦးပါဒဏ်ရာရခဲ့တယ်လို့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းထိခိုက်ဒဏ်ရာရရှိတာတွေရှိခဲ့ပါတယ်။နိုင်ငံတကာအပေါ်ဝင်ပြည်တွင်းသတင်းသမားတွေဘက်ကလည်းသတင်းတောက်တွေကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုထားတယ်လို့သတင်းရယူနေစဉ်လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သတင်းတောက်တွေဒဏ်ရာရခဲ့တဲ့အပေါ် VOA American အတန်ကလည်းပြစ်တင်ရှုံချကြောင်းထုတ်ပြန်ထားပါရှင်
။ဆန္ဒပြပွဲတွေအတွင်းသတင်းသမားတွေဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ အမေရိကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ယူရီကနေတောက်ချာနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီတဲ့ကမှရင်ဆုံးတော့မြို့သမီကဏ္ဍကိုနှာစင်ရမှာပါဒီမနက်ကမှစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကနေဒီလာနေ့ရက်နေ့အထိဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားနှစ်ရောက်ထပ်မင်းရှိတယ်လို့သတင်းသ ဖန်စီခံရတဲ့သတင်းတော့အကြီးအကျယ်3000ကျော်လောက်ထိရှိနိုင်တယ်လို့ပြောဆိုနေကြပါတယ်ဒီလိုဖန်စီခံရသူတွေတရားဆွဆူခံရတဲ့သတင်းတော့တွေထဲမှာအမျိုးသမီးတွေလည်းပါဝင်ပါတယ်ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးတော့သတင်းယူရင်ဖန်စီခံခဲ့ရတဲ့အမျိုးသမီးသတင်းတော့တချို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ပြရေးကတင်ဆက်ပေးထားပါတ
ဆန်းစီထိန်းသိမ်းခံရတဲ့သူတစ်ထောင်ခုနရာကျော်ရှိတယ်လို့လူခွင့်ရေးလေ့လာဆောင်ကြည့်တဲ့အဖွဲ့တွေကပြောဆိုကြပါတယ်။အများစုပြန်လည်လွတ်လာတာရှိပေမဲ့တရားစွဲဆိုခံထားတဲ့သူတွေဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူတွေလည်းအများပြားရှိနေပါတယ်။ဒီထဲမှာသတင်းသမားတွေလည်းပါပါတယ်။အာဏာသိမ်းမှုအပြီးဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား20ကျော်ရှိပြီးဒီအထဲမှာတဝက်နီးပါးလောက်ကဆက်ပြီး ปูมีอะไรนี่เองลูกเสียบไว้แล้วนั่นสักคนยังนี่ก็พันสิทธิ์ยังนี่ก็เปลี่ยนเลยลุ่มยาวเลยมาคุยมีเรื่องทางนั้นก็ไม่ซาซาก็เปลี่ยวไปเลยจะมาเราจะเรียนมาเลยเนี่ยอันนี้ชื่ออะไรใช่ไหมครับเราลองสิว่าจะมาทำงานเรียนนี่ก็จะมาเข้ามาสังสรรค์ในอุตมะเรียนนี่ก็จะเปลี่ยนที่นี่ซะจังนั่นพัสดุลมาบ้านะเดี๋ยวพัสดุลมาไปเลยทำอะไรตัวพันอะไรตัวนี้จะมาเราจะเรียนมาเลยก็เรียนตัวอยู่นี่เลยใช่ไหมเรียนดาวลูกที่นี่ซะจังอ
ကျွန်တော်တို့ကိုလေအဲ့လိုမျိုးကြုံမှုရပေါ့ကြည့်သူတွေကနေပြီးတော့ပါလဲပေါ့ကင်မရာနဲ့ဓာတ်ပုံရိုက်တယ်သူတွေလည်းစူရမ်မျိုးကျွန်တော်တို့ပြောတယ်ကျွန်တော်တို့မှအဲ့မှာအတော်တော်ကိုအနေညာပါခွင့်ချင်ရပါမြင်းနဲ့တရင်ဌာနကတရင်တော်တို့ဦးဖြစ်တဲ့မဆဆာဟာပြီးခဲ့တဲ့20ခုနှစ်ကမကွေးမြို့မှာတရင်ယူရင်နဲ့ဖန်စီခံခဲ့ရတာပါ
ဒီမနက်စနေလာပါလို့ကျမကလည်းဒီစပြီးတော့တနည်းကိုထွက်လာတဲ့အချိန်ပါလေ။ဆမပြတာမကြသေးဘူး။ဆမဒီမမပြကြသေးဘူး။သူတို့ကသူတို့ဟိုထင်နေနေမှာပေါ့နော်။လူစုစုရှိတော့မဲ့နေမှာ။ရဲရီကလူစုခွဲနေတဲ့ပုံစံ။ကျမတို့ကြားလိုက်တာအဲ့ဒါမှာအမျိုးသမီးတို့ရောဖန်ခံရပြီဆိုတော့ကျမလည်းအဲ့ဖန်ခံရတယ်ဆိုတဲ့နေအောင်ကျမတင်သွားယူတာပေါ့လေ။တင်သွားယူတဲ့အချိန်မှာအဲရဲရီပဲတည်ရဲရီပဲတည်တော့
ပိုင်းနေတဲ့ကြော်ပေါ်လေးပိုင်းနေတဲ့ကြော်ကကြီးလားကြီးတဲ့အချိန်မှာကျွန်တော်တို့ကနေလိုက်ပြီးတော့ဖမ်းတယ်ပေါ့အဲရဲငါဆယ်ကိုရောက်ခံလို့ရှိမှတင်ဟုတ်အဲ့လိုဖမ်းခံလိုက်ရတယ်ပေါ့လေဖမ်းဆီးခံရတဲ့အချိန်တခြားလူခေါ်ကိုင်းပဲတရင်သမားတွေကိုဆက်တွေ့အသိပေးနိုင်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ကနောက်ပိုင်းမှာသူ့ကိုပြန်လို့ပြေးခဲ့တယ်လို့လဲမဆာစာကပြောပါတယ်မဆာစာလူ ရှိနေပြီးသူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းရှိနေတာပါတချို့ကပြန်လွတ်လာပြီးတော့မှတရားရင်ဆိုင်နေရတဲ့သူတွေလည်းရှိပါတယ်ဖေဖော်ဝါရီလ24ရက်နေ့ကဖမ်းဆီးခံခဲ့ရပြီးအာမခံနဲ့ပြန်လွတ်လာတဲ့မုံရွာမြို့မှာမိခွင့်ပြတဲ့လူငယ်တယောက်ကိုရက်ကောက်ကတွေ့ရှိပြီးမေးမြန်းစစ်ဆေးနေတဲ့ဗီဒီယိုကိုဒရင်မှာဖော်ပြခဲ့ပြီးတဲ့နောက် ဒီလူငယ်ကစစ်တပ်ကခိုင်းလို့လုံဆောင်ရတာပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဆရာနာပိုင်းတွေဘက်ကတုံ့ပြန်ချက်ရဖို့အတွက်ရဲစခန်းကိုတွားရောက်ဆက်သွယ်မေးမြန်းချိန်မှာ
အဲ့ဒီဟိုကကျမတို့ကအရှိရှိကလေးတိုင်းကိုအများပြည်သူဒါတဲ့မှန်ကိုသိရှိဖို့ပေါ့နော်တရင်ရဲ့ပြည်စင်ကိုသိရှိဖို့ကျမတို့ကရိုက်ကူးတင်ဆက်ပေးခြင်းဖြစ်တယ်ဒါကမှကျမတို့ကအားငါကနဲ့ဆွဲခံရတဲ့အများပြည်သူတွေထင်အောင်ထင်မှဖြစ်အောင်လုပ်ခြင်းဒီနိုင်ငံတော်ကိုကြီးညိုပြအောင်လုပ်ခြင်းနောက်တစ်ချက်ကကြတော့နိုင်ငံတာဝန်ထမ်းဆောင်နေတဲ့သူတွေကိုပြည်သူတွေက
ลูกมึงรับที่เอาไปทุ่งลูกสาวเจ้าลูกไอ้เช็ดลงจากกูจะมาด้วยบ้านไอ้อะไรเนี่ยจะมาลงว่ามันยี่บ่าวเช่นจะมากูอะไรงานเลยมันยี่เดียวจะเอาเด็กไข่มาพยานอะไรเนี่ยมีเดียจะมาเที่ยวเนี่ยจะมาเอาเพื่อนมาสิบูสุดแล้วเลยยุ่งจีเลยอะไรจะดูว่าเดียวเสียเนาะแม่เสียจะมาโชคเสียอย่างไรเลยไอ้ข้าจะเองจะมาว่าอู้เรื่อยใจเงี้ยใส่ยามมาบ่เช่น
ตุ้มเนี่ยจะเข้มงวดหนักอู้กูพันสิ่งเอ็ดใช่ไหมงานงานการจีเนี่ยเดียวส ပြောပြီးတော့ဖန်ခဲ့တာပါဒီပုံမှန်နဲ့ဖန်စီခံရတဲ့သူတွေကိုအာမခံတဲ့ပြန်လုပ်ပေးလို့မရပါနဲ့သူတို့ကတော့တင်းငါးဆယ်စီနဲ့အာမခံပေးခဲ့တာလို့ဒေါ်တင်မဆွေကပြောပြပါတယ်ပြန်လုပ်ပေးပြီးတော့မှလည်းခေါ်ယူစစ်ဆေးမေးမြန်းတာတွေသူတို့ရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်လို့တောင်းပန်ဖို့ပြားပေးရတယ်လည်းရှိတယ်လို့ဒေါ်တင်မဆွေကပြောပါတယ်
ကျမတို့ဒီနှစ်ငါးရနေ့မှာဖမ်းပြီးတော့၂၆ရနေ့မှာကျမတို့အမကံဆိုပြီးတော့ပြန်လွတ်ပေးလိုက်တယ်ပြန်လွတ်ပေးလိုက်ပြီးတော့၂၀ခုနှစ်နေကြတော့ကျမတို့မတ်တေရဲ့စကားကိုခေါ်ပြီးတော့ကျမတို့လာခဲ့ဖို့ခေါ်လို့ပေါ့ကျမတို့ကသွားကြတယ်အခင်မိသားနဲ့နေရအဲ့လိုသွားတဲ့ခါမှဒီစစ်တပ်ကပေါ့နော်တာဝန်ရှိပုဂ္ဂိုလ်တို့ပြောတယ်သူ့နာမည်တို့ယာတို့တို့တော့ပြောသူကကျမတို့တခါမှရခိုင်နဲ
这边里面的伢一共得看家谁啊嘞？他有都有找嘛对吧？对吧？伢屋里这边他哪嘞？搞啥嘞不？不找嘛嘛，伢屋里这边他哪家姑妹？看嘞，老妹子表白嘞噻。他妈的呢？阿弟就家姑子也老马虎，他妈的怎么看马虎找嘞？那找嘛那马虎表白嘞噻？那他说他妈的乌雕也啥那都无啦，哎呀！你吃找嘛也没留嘞，开嘛嘞噻？阿弟留嘞，你吃没找嘛那马虎的，他妈表白嘞。
အခုလိုသတင်းသမားတွေကိုဖမ်းဆီးတာအကြိုင်နာတွေဟာသတင်းမီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ဒေါက်တင်မဆွေကပြောပါတယ်
။ဒါကျမတို့ရဲ့သတင်းလွတ်လပ်ခွင့်အဖြစ်ဆီးတယ်။နောက်ပြီးတော့ကျတော့ဖိနှိပ်တယ်၊ချုပ်ချယ်တယ်လို့ပဲကျမအနေနဲ့ယူဆပါတယ်။ကျမတို့ကနှစ်ဖက်မြင်ပါဖို့ရအတွက်ရစကန်းကိုသွားတဲ့အခါမှာနှစ်ဖက်မြင်ပါဖို့ပြောသွားတဲ့လူကိုစီဖမ်းတယ်ဆိုတာကျမအနေနဲ့ဒီကိစ္စကိုလုံးဝလက်သက်မခံနိုင်ပါဘူး။လက်သက်မခံနိုင်တဲ့အကြောင်းကိုလည်းကျမသူတို့ကိုပြောပါတယ်။ပြောတဲ့ခါကျမှကိုင်းတော့တော့ရှိရပေးလားဆိုပြီးတော့ကျမဖုန်းကိုယူပြီးတော့ messenger တွေကစတူချင်းဖွင့်ကြည့်ပါတယ်အဲ့ခါမှလည်းကျမကဒါကျမဟာသတင်းတောက်တောက်ဖြစ်တယ်နောက်ပြီးတော့ကျမဟာတရားခံတရားမဟုတ်ဘူးနောက်ပြီးတော့ကျမရဲ့ကိုရေးကိုယ်တာရ messenger ထဲမှာပြောထားတဲ့ဟာတွေကိုကြည့်ချင်းပြီးဒါလူခွင့်ကိုပြောင်းပြောင်းလေးနဲ့ချိုးပေါက်တယ်လုံးဝမလုပ်ပါနဲ့ဆိုပြီးတော့အဲ့ဒီမှာဒုတိယကြိမ်ကျမဖုန်းကိုပြန်လုပ်ပါတယ်ရှင်ကျမအဲ့ဒါလည်းမရခဲ့ပါဘူးအခုဆိုရင်ကျမရဲ့ဖုန်းနဲ့ကျမရဲ့ကင်မရာကိုလည်းတင်ထားပါတယ်လွယ်တဲ့ handset အကြီးကိုလည်းတင်ထားပါတယ် cycle license လည်းတင်ထားပါတယ်ဒရင်တောက်ကတည်းကလည်းတင်ထားပါတယ်ရှင်အဲ့တည်းဒါတည်းလို့ကြောင်ကြောင်တင်းတင်းချိုးဖောက်တယ်လို့ကျမအနေနဲ့ယူဆပါတယ
်စစ်တပ်ကအာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းတစ်လအထွန်းမှာပဲသတင်းလွတ်လပ်ခွင့်တိတိတသာကန့်သက်ခံလာနေရတယ်လို့ပြည်လက်သတင်းဌာနကမဆဆာကလည်းပြောပါတယ
်သတင်းလွတ်လပ်ခွင့်ကတော့ကျောင်းတို့စုံချုံတာပေါ့ဒီကိုအမြင်ကိုအမြင်တိုင်းရေးလို့မရတဲ့အဥ္စာတွေလည်းရှိတယ်ခုချိန်ကတော့သတင်းရေးတာချင်းကိုယ်ကိုယ်တွေလူလုံးထွက်ရင်ကိုယ်ကသူတို့ကအဆင်ပြေတဲ့ပုံစံမျိုးဆိုတော့သိကောလူရောကိုမလုံကြုံဘူးလောက်တာလောက်နေရတ
ာအာနာသိန်းယူထားတဲ့မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဟာသူတို့ကိုအာနာသိန်းအစိုးရစစ်အစိုးရစစ်ကောင်စီလို့တုံးတုံးရေးသားတာတွေမလုံကြဘူးသတင်းမီဒီယာတွေကိုအတိပေးစာထုတ်ပြန်ထားတယ်လို့ပဲသတင်းသမားတွေအပေါ်မှာတိုက်ခိုက်တာတွေကလည်းပိုပြီးတော့ရှိလာနေရပါလက်ရှိအခြေအနေမှာအခက်အခဲတွေရှိနေပေမဲ့လို့သတင်းသမားတယောက်အနေနဲ့အလုပ်တွေကိုတော့ဆက်ပြီးတော့လုပ်သွားမယ်လို့မဆာဆာကပြောပါတယ
်ကျွန်တော်ကတော့ဟိုကိုကဂယူးဒီဇိုင်းနဲ့ကြည့်ရှောင်းတော့ကိုလုံနိုင်တဲ့ဘက်ကနေပြီးတော့ဒါကျမတို့ကလည်းကျမတို့အလုပ်ကိုကျမတို့လုံးဝမှာပဲလေ။ဒါမှမဟုတ်တော့ဒီကျမတို့ဒေတာကဖြစ်ပြနေတဲ့အဥ္စာတွေကိုတခြားရန်ကုန်ကလူတွေကလာပြီးတော့တတိယယူဖို့ရေးဖို့ဆိုတာခက်ခဲတယ်။ကျမတို့ဒေတာအကြောင်းကိုကျမတို့ဒေတာမှာဖြစ်ပြနေတဲ့အဥ္စာတွေကိုတော့ကျမတို့ဒေတာကနေရမှာမပေါ်ပြလို့ရှင်။ကြကြပြင်းပြင်းပြီမှာမဟုတ်ဘူး။ကျမတို့ဒီဖြစ်ပြတယ်ပေါ့လေ။အဲ့ဒီအတွက်ကျမတို့ကတော့ကျမလုံနိုင်တဲ့အခြေအနေရှိဟိုပေါ့ဂရုတစိုင်းနဲ့လုံသွားဖို့ရှိပါတယ်။ဟုတ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန္ဒပြလှုပ်ရှားမှုတွေဖြစ်လာပြီးဒီလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေကြားမှာစွန့်စွန့်စားစားတရင်ယူနေကြတဲ့တရင်သမားတွေတဲ့အမျိုးသမီးတွေလည်းအများအပြားပါဝင်တယ်လို့မှတ်စာစာကပြောပါတယ်
။မျိုးသမီးတရင်တောက်တွေကလည်းဒီကာလကြီးမှာပေါ့နော်သူတို့တွေတွေးနေပြီးတော့ဟိုတရင်မယူဘူးလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးကသူ့အလုပ်ကိုသူတာဝန်ကျအောင်အမျိုးသမီးဖြစ်တယ်မယ်လို့ပေါ့နော်။ဒီတပီတရင်သမားတွေခက်ခက်ခဲခဲကာလာကြီးတွေမှာဖတ်ပြီးတော့တရင်ညာကိုကျွန်တော်တွေ့ရပါတယ်ရှင်ဒီမန္တလေးမှာဆိုလို့ရှိရင်လည်းစီတာခက်တဲ့နေဓာရဲကပုံလိုက်ွယ်လိုက်ပြီးကြတော့ကမလာနဲ့သူတို့မှတ်တမ်းလေးတွေရိုက်ပြီးတော့တရင်ညာလေးကိုလည်းကျွန်တော်တို့ဟိုကြားသိရပါတယ်ရှင
်ဒီလိုခက်ခက်ခဲခဲတရင်ယူနေကြတဲ့တရင်တောက်တွေကိုစစ်အာဏာပိုင်ရဲ့ဘက်ကဖမ်းဆီးတာ တရင်လွတ်လပ်ခွင့်နဲ့အခြေခံဒီမိုကရေစီခွင့်ရေးတွေကိုထိန်းချုပ်ကန့်သတ်လာနေတာတွေကိုလွတ်လပ်တဲ့တရင်မီဒီယာသမားတွေကတော့လက်မခံကြဘူးလို့ပြောဆိုကြတာတွေရှိနေပါတယ်ရှင်။ဒီတရင်ဘက်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရန်နာခွင့်ပြုပါ။ကျွန်မခင်ပြူထွေးပါရှင
်။ဘာခင်ပြူရဲ့စီဇန်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုအလဲပေးကြပါတယ်။ဒေါက်ခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့မြန်မာနိုင်ငံကကွန်ပျူတာသုံးသူတွေလုံခြုံရေးအတွက်အသုံးပြုနိုင်ဖို့လိုအပ်တဲ့ကိရိယာဒစာဗလာ tools တွေအကြောင်းအမေရိကန်နိုင်ငံ Iridium Satellite Company ကကွန်ပျူတာဆော့ဖ်ဝဲပညာရှင်ပိုရဲကျော်ကပြောပြပေးမှာပါ။မြန်မာနိုင်ငံမှာတစ်ပြည့်အချိန်မြောက်စစ်တပ်အာဏာသိမ်းတဲ့2021ခုနှစ်ဟာအရင်စစ်တပ်အာဏာသိမ်းခဲ့တဲ့နှစ်ချိန်နဲ့မတူဘဲဆက်သွယ်ရေးဆိုင်ရာဤပညာတိုးတက်မှုကြောင့်ဖြစ်ပျက်နေတာတွေကိုအချိန်နဲ့တပြေးညီကဘာကတည်ခွင့်ရနေတာပါဒါကိုအာဏာပိုင်တွေဘက်ကဤအမျိုးမျိုးနဲ့ပိတ်ပင်ဖို့လုပ်နေတဲ့အတွက်ကွန်ပျူတာတို့ဖုန်းတို့သုံးဆွဲသူတွေလုံခြုံရေးမှာပထမဆုံးသတိထားရမှာကကိုယ့်ရဲ့ passport ဖြစ်ပါတယ်ကိုယ့်ရဲ့ passport ကိုကိုယ်တိုင်မှတ်မိဖို့လွယ်ပြီးတခြားလူဖောက်ဖို့ခက်ခဲအောင်လုပ်ထားဖို့ဖြစ်ပါတယ်။အနည်းဆုံးစာလုံး12လုံးလောက်ရှိတဲ့ password ထဲမှာစာလုံးအကြီးအသေးတွေနဲ့အတူကဏ္ဍတွေအထူးသင်္ကေတတွေပါပါဖို့လည်းလိုပါတယ်။ password ကောင်းကောင်းထားရမှဖြစ်တယ်လို့ကိုပေးချင်တဲ့သတင်းအချက်လက်တွေကိုမလိုတဲ့သူတွေလက်ထဲကိုရောက်မသွားအောင် VPN လို့ခေါ်တဲ့ Virtual Private Network အချင်းချင်းပဲဆက်သွယ်လို့ရတဲ့ကိုယ့်ရဲ့ဤပညာလို့လုံခြုံရေးဆိုင်ရာနည်းပညာဒစာဗလာ tools တွေကိုသုံးနိုင်ပါတယ်။ဒီ tools တွေကဘာတွေပါလဲ
tools တွေကခုနကပြောပြသလို VPN tools တွေရှိတယ်။နောက်ပြီးတော့ mesh networking လုပ်တဲ့ tools တွေရှိတယ်။ message ကို encrypt လုပ်တဲ့ tools တွေရှိပါတယ်။နောက်ပြီးတော့ key sharing လုပ်တဲ့ tools တွေရှိပါတယ
်။အဲ့ဒီမှာပထမဆုံး VPN အကြောင်းလေးပြောပြပေးပါ
VPN ကတော့ဘယ်လိုမျိုးလဲဆိုတော့သူကတားထားတဲ့ firewall ကိုရှောင်ပြီးတော့သွားတာပေါ့နော်ဒီလူကိုစကားမပြောရဘူးလို့ဒီပိတ်ထားလို့ရှိရင်သူကနေပြီးတော့နောက်တစ်ယောက်ကိုဆက်သွယ်ပြီးတော့ကိုလိုချင်တဲ့လူရှိကို message ကိုပို့ခိုင်းတာပေါ့လေ
ဆိုတော့ဒီ message တွေပို့တဲ့အခါမှာသူများတွေမသိအောင် keyword ပို့ရတယ်ပေါ့နော် encrypt လုပ်ပြီးတော့ပို့ရတယ်ဆိုတော့ဒီ encrypt လုပ်တဲ့ tools တွေအကြောင်းကိုပြောပြပေးပါ
encrypt လုပ်ဖို့ကဘာဖြစ်လို့လိုအပ်လဲဆိုတော့ကိုဆက်သွယ်တဲ့ VPN ကလည်းတစ်ခါလေကျလို့ရှိရင် 100% စိတ်မချရပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ကိုလူတွေကလည်း VPN ထားနိုင်တယ်လို့စစ်အာဏာရှင်တွေဘက်ကလည်း VPN တွေထားထားနိုင်ပါတယ်။အဲ့တော့သူတို့ရဲ့ VPN ကိုသွားချိတ်မိလို့ရှိရင်ကိုရဲ့ message ကလုံခြုံမှုမရှိတော့ပါဘူး။အဲ့တော့ကိုရဲ့ message လုံခြုံမှုရှိအောင်လို့ကိုတိုင်ကဒီ message ကို encrypt လုပ်နိုင်ရင်တော့အကောင်းဆုံးပါပဲ။
encrypt ကဟိဝက်ပြီးတော့ပို့တာနော်တခြားလူနားမရ
ဘူး encrypt က cipher လုပ်တာ cipher က तू ကဘယ်ကနေကိုအစတုံးနေတာလဲဆိုတော့ဟိုးအရင်ကနေကို Alexander the Great kick ကနေကို तू ကအဲ့လိုမျိုး तू စစ်တပ်နဲ့ तू နဲ့ဆက်သွယ်တဲ့ဟာမှာ तू ကဒီ message ကို cipher လုပ်ပြီးတော့ဆက်သွယ်ကြအဲ့ဒီ kick ကနေကိုရှိရတာအဲ့ဒီဟာကိုကျွန်တော်တို့ computer တွေပေါ်လာတော့ computer တွေပေါ်မှာအဲ့လိုမျိုး mathematically encrypt လုပ်ပြီးတော့ခြားလူတွေပေါ်လာခက်ပြီးတော့ကိုယ့်အတွက်လွယ်အောင်လို့အဲ့လိုမျိုးလုပ်ကြပါတယ်ကိုယ့်အတွက်ကြလွယ်ပြီးတော့တခြားလူတွေဒီခက်အောင်လို့အဲ့တော့အပြင်လူကဒီ message ကို hack လုပ်မယ်ဖောက်မယ်ဆိုလို့ရှိရင်များသောအားဖြင့်ဒီအခုခေတ် computer တွေနဲ့ဆိုလို့ရှိရင်သူကနေရာကိုအောင်မြင်မြင်ဒီဖောက်နိုင်ဖို့အတွက်နှစ်ပေါင်းများစွာကြာပါတယ်နှစ်ပေါင်းအဲ့လိုမျိုးယာနဲ့ချီပြီးတော့ကြာအောင်လို့ဖောက်ရပါအဲ့လိုမျိုးဖြစ်အောင်လို့သူတို့ကတင်ချာနီးနဲ့ရေးထားတာပေါ့လေ
ဆိုတော့ encrypt ကိုဒီလူတွေလွယ်လွယ်ကူကူသုံးနိုင်ပါလား
အဲ့ကြောင့်မလို့သူတို့ကို educate လုပ်ဖို့လိုတယ်။နောက်ပြီးတော့ကျတော့သူတို့အတွက်လွယ်လွယ်ကူကူဒီသုံးနိုင်အောင်လို့ tool စီဖန်တီးပေးဖို့လိုတယ
်။ computer မှာလုံခြုံမှုရှိအောင်ဒီ VPN ကိုသုံးတယ်။ VPN သုံးပြီးလို့ရှင်ဒီ encrypt လည်းလုပ်ပြီးတော့ပို့အောင်မယ်ဆိုတော့ဒီ encrypt လုပ်တာကိုလွယ်လွယ်ကူကူဘယ်လိုရမလဲ
။ encrypt ဖိုင်ကို download လုပ်လို့ရပါတယ်။ software တမားတစ်ယောက်ကရေးထားတဲ့ဥစ္စာကိုဖုန်းအတွက်ရေးထားတဲ့ဟာကို download လုပ်ပြီးတော့ကိုယ်ဖုန်းထဲမှာယူသုံးလို့ရပါတယ်အဲ့ဒီတော့ကြောင့်မလို့ရေးတဲ့သူကလည်းဖုန်းပေါ်မှာအသုံးပြုလို့ရအောင်လို့ရေးပေးရမှာပါလေ။ Internet ပေါ်ကဆွဲယူလို့ရတဲ့ free software တိုင်းဟာ same with Tava, Lungo Namalong Yongs, or Duma Bionai Mau, Ada Jamlo, Kuaku, Jira, same child, Loma.
Sir, the Vivian Bomas or Encryption Rally, Nay Light and every Tisa, Lungo Mushi, do I got deported at the dinner?
Go ye, message who. Encrypt low over it. Ari encrypt low dare message to email ma pipi a dash low, messenger ma pipi a dash low video, Nimus on a polo yawa.
Encrypt go, like a yellow up a low pat pardon.
Joe Biro Kiro share low tare. Ah, Dikine yame, mea, patching lotion, Dikine, and pat alumu, Ki share low, don't you do yawa.
So a computer or such a letter, don't know, Daria, low tart and low, Lurane, Naleolo, a digging at a camp the Yamapona.
အခုတိုင်းပြည်ရဲ့အခြေအနေနဲ့ဆိုလို့ရှင်တော့ဒီဟာတွေကိုအများဆုံးလုပ်ပေးနိုင်တော့အကောင်းဆုံးပေါ့လေအားလုံးတကယ်လုံးလုံးနေတဲ့လူတွေရဲ့လုံခြုံရေးရတဲ့အရေးကြီးတာပေါ့နောက်ပြီးတော့ကျတော့ဒီ
ဒီပြင်ရအခုကြီးတွေပါပေးကြပါဆိုပြီးပြောပါဆိုတော့ဘယ်လိုပုံစံနဲ့တင်းနိုင်မှာလဲကျွန်တော်တို့ခုနပြောလိုပဲဒီဘက်မှာတော့ software သမားတွေစုပြီးတော့အကြံဉာဏ်တွေထုတ်ပေးနိုင်တော့အကောင်းဆုံးပဲပေါ့လေအကြံဉာဏ်တွေဒီပေးနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့လေဒီခုနပြောတဲ့2 လုံးလုံးချုံချုံနဲ့ဒီပုံမလဲဆိုတာတွေကိုလည်းကြိုပြီးတော့စဉ်းစားထားရပါဗျ။ဒါမှသာနိုင်ငံတွေကလူတွေကစိတ်ချလုံခြုံတဲ့ VPN server တွေကိုတုံးနိုင်မှာပါ။ကွန်ပျူတာ software တင်ညာရှင်ကိုရဲကျော်ပါ။မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကအင်တာနက်လူမှုကွန်ရက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်ပြီးကန့်သတ်ချက်ချိုးဖောက်သူတွေကိုအပြစ်ဒဏ်ပေးမဲ့
ကိုလှုပ်ထားတဲ့နဲ့ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင်ဗျာ။တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ။ ပြည်ရဲ့ရပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်ဆန္ဒပြသူများပြားသည့်ဆုံးခဲ့တဲ့ရန်ကုန်မှာရောက်တခြားမြို့တွေမှာပါဒီကနေ့လည်းဆန္ဒပြပွဲတွေအရှိန်မပြတ်ဆက်ဖြစ်နေပြီးတော့ရဲနဲ့စစ်တပ်ဖွဲ့စစ်တပ်ဖွဲ့တွေကလည်းပို့ပြီးတော့အင်အားသုံးဖြိုခွင်းလာနေပါတယ်ဒီကနေ့ရန်ကုန်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေ ကျွန်တော်တို့ကိုယ်စားလှယ်တွေကိုအများကြီးတည်ဆုံသွားတယ်လို့မျက်မြင်တွေ့ရှိသူတူကဗီဒီယိုကိုပြောပါရယ်အာနာပိုင်ဒီဘက်ကအခုလိုဆန္ဒပြတာတွေကိုအကြံဖတ်နေနေတာတွေလုံးနေပြီမဲ့လည်းနိုင်ငံတော်မှာတော့အများရှင်းလာပြီးပုံမှန်လုံးနေကြတမုန်တီယာတွေကြွေးကြော်တဲ့အော်ဟစ်တာတွေတည်တည်ချင်းတည်ဆိုတာတွေကိုတော့ပြည်သူတွေကစက်ပြီးတော့လှုပ်ဆောင်နေကြပါရယ် မရှိလာတော့ရနေ့မှာနိုင်ငံတော်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲအတွင်းကြာဆုံးသွားသူတွေရဲ့ဇာပနာကိုမျိုးလိုက်လိုက်ပါဖို့ဆောင်သူတွေအများပြားရှိခဲ့တယ်လို့ကြာဆုံးသွားသူတို့ရဲ့မိသားစုတွေကလည်းဒီတော်လန်ကြီးအောင်မြင်အောင်ဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းခဲ့ကြပါတယ် ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ဒီနေ့မှာတကပိတ်ဆွေးနွေးဖို့ရှိနေပါတယ်။သတင်းအချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့6စက်မောက်ဖြစ်ပါတယ်။ဗီဒီယိုအမေရိကန်အတန်ရဲ့တောက်ချာနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေဆယ်နာရီထိလိုင်းတူမီတာ19.25 300နဲ့လို င်းကင်းနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပ
Thank you. This program has come to you from the Voice of America, Washington.